Welcome to the Voice of America in Burmese.
Washington Review American Tangani, Natal Nasette, Matla Nasette, Tinu in Manakin season, Rigo, Yamasano de Manet, Chana Irani, Kona Iti, Lino Mita Thompson, Lisa, and Lisa Ship, Lina Mita Tia Guzerogan, Tonan Beni Babi, Chama Kinutaba, Timanakin, the Henrigo, Matan Yi Tanya to Pia Pibane. မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေတရင်ခုနှစ်ပတ်လောက်ရှိလာချိန်မှာပဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုတွေအရှိန်ညှဉ်းလာနေတာကြောင့်နောက်ထပ်တိုက်စုံမှုတွေလည်းရှိနေပါတယ်။နေပြည်တော်မှာစနေနေ့ကဆန္ဒပြသူတွေကိုမြေအယိုးဘုံတွေဖြစ်စစ်တွေနဲ့ပြစ်ခတ်နေတာကြောင့် ကစင်ကရထွက်ပြီးခဲ့ကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ဒါပေမဲ့ထိခိုက်တိုက်ဆုံးသူရှိမရှိမသိရသေးပါဘူး။အသံဘုံတွေရော်ဘတ်ဂျီတွေနဲ့သာမကခြေအစ်စ်တွေနဲ့ပါပြစ်ခတ်ဖြိုခွင်းခံရတဲ့ရန်ကုန်မြို့မှာတော့စနေနေ့ကလေးဦးတဲ့မင်းနဲ့တိုက်ဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။လုံခြုံရေးအာဏာပိုင်တွေဟာရက်ွက်တွေလမ်းတွေတဲကိုဝင်ပြီးပြစ်ခ တောင်ဝင်းအပါဝင်မြို့နယ်တချို့မှာတော့လမ်းပြင်မှာရပ်ထားတဲ့ကားတွေကိုဘူလိုဇာတွေနဲ့ထိုးထားတဲ့အတွက်ကားအတော်များများလဲထိခိုက်ပျက်စီးခဲ့ရပါတယ်။ထိခိုက်ဒေဆုံးမှုတွေဖြစ်တဲ့အထိအာဏာပိုင်တွေကနှိမ်နင်းနေပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့ဆက်ပြီးဖြစ်ပွားနေရမှာစနေနေ့ကတဝယ်မြို့မှာဆန္ဒပြသူတွေကမော်တော်ဆိုင်ကယ်တွေနဲ့ဖြည့်လည်ခဲ့ကြပါတယ်။ရန်ကုန်မန္တလေးမြို့ကြီးတွေမှာသာမကနေမြို့တွေမှာပါနေရောညပါဆန္ဒပြပွဲတွေကလည်းဆက်ပြီးပေါ်ပေါက်နေတဲ့အတွက်အာဏာပိုင်တွေကဆက်လက်ဖြိုခွဲနေတယ်လို့ဒီလိုဖြိုခွဲမှုတွေအတွက်နိုင်ငံတကာကလည်းပြင်းပြင်းထန်ထန်သတိပေးနေပါတယ်။မြန်မာနိုင်ငံမှာဆယ်ကျော်တည်းရဲ့စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေကြောင့်အခုချိန်ထိတည်ဆုံသူဖြစ်တည်ပြုနိုင်သူ248ဦးရှိတယ်လို့နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့စနေနေ့ကရန်ကုန်မြို့မှာလူ၄ဦးတည်ဆုံခဲ့တာအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲတွေမှာနောက်ထပ်ထိခိုက်တိုက်ကျမှုတွေတည်းတိုးလာခဲ့တာပါ။ရန်ကုန်တိုင်းတွင်မြို့နယ်တချို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းရမှာစနေနေ့ကတာကီတတောင်ကလာတောင်မွေနဲ့လှိုင်မြို့နယ်တွေမှာတအူးစီတေဆုံးခဲ့ရတာပါစစ်တပ်နဲ့ရဲတပ်ဖွဲ့ကလမ်းပေါ်ကဆန္ဒပြသူတွေနဲ့မကဘဲရက်ွက်တွေတဲကိုပါဝင်ရောက်ပြစ်ခတ်တာတွေလည်းရှိနေတယ်လို့မြို့ခံတွေကဒီဝေကိုပြောပါတယ်ပဲခူးမြို့မှာလည်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်၄ရက်ထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်မြတ်မထွေရအမိတ်ထုတ်ပြန်ထားတဲ့မန္တလေးတိုင်းမုံကုတ်မြို့နယ်မွန်ပြည်နယ်ပေါင်မြို့နယ်တွေမှာလည်းညဘက်ပြစ်ခတ်မှုတွေကြောင့်အနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အတွက်ဖမ်းဆီးတာတရားစွဲဆိုတာပြစ်ဒဏ်ချမှတ်တာခံထားရသူပေါင်းက2300ကျော်ရှိတယ်လို့လည်း AAPP ကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်အာဏာသိမ်းမှုနောက်ပိုင်းအဖမ်းဆီးခံရသူတွေထဲမှာတရင်သမား50လောက်ပေါဝင်ခဲ့ပြီးအဲ့ဒီထက်က20လောက်ကလည်းဆက်ပြီးအဖမ်းခံရဆဲဖြစ်ပါတယ်။တရင်သမား10ဦးကလည်းနှစ်ရှည်ထောင်ဒဏ်ကျခံရနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုတာကိုခံထားရတာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတတ်ဖြတ်နေတာတရင်သမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြံလေးကပြောကြားခဲ့တယ်လို့ဒါရီဟာအခြေခံလူခွင့်ရေးတွေကိုချိုးဖောက်တာဖြစ်ပြီးဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုကြောင်ကြောင်ချင်းချင်းအားခံတဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအကြမ်းမထက်အာဏာဖီဆန်တဲ့စီရင်လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကတိုးမြှင့်ပြီးဖိအားပေးနေပါတယ်။မန္တလေးမှာဆိုရင်လည်းစီရင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရထားပို့ဆောင်ရေးဝန်ထမ်းတွေကိုဝန်ထမ်းအင်အားတွေကနေတနင်္လာနေ့နောက်ဆုံးထားပြီးဖေပေးဖို့ပြောထားတဲ့အတွက်စနေနေ့မှာစတင်ပြောင်းရွှေ့နေရပါတယ်။အလုတ်ပြန်မဆင်းတဲ့သူတွေဝန်ထမ်းအင်အားတွေမှာမနေကြဘို့အာဏာပိုင်တွေကအမိန့်ပေးခဲ့တာကြောင့်ပြောင်းရွှေ့ခဲ့ရသူတွေကိုတော့မြို့ကံတွေကအကူအညီတွေပေးနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာရဲသားဝန်ထမ်းတွေ အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အတွက်အတင်းအကျပ်အဖယ်ရှားခံခဲ့ရပါတယ်။မြေထားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာနေရာကိုစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးနောက်ဆုံးမှာတနက်နေ့ချင်းအတင်းအကျပ်မောင်းထုတ်တာဟာအခြေခံလူ့အခွင့်အရေးချိုးဖောက်မှုဖြစ်နေတယ်ကုလသမဂ္ဂရဲ့လူ့အခွင့်အရေးကိုယ်စားလှယ်၈ယောက်ကသတိပေးထားခဲ့တာပါ။ဖေဖော်ဝါရီ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လမ်းပေါ်ထက်ဆန္ဒပြပွဲတွေနဲ့အတူအလုံးမဆင်းတဲ့အာဏာဖီဆန်နဲ့စီရင်လှုပ်ရှားမှုကြောင့်အစိုးရလုပ်ငန်းအတော်များများလည်းရပ်ဆိုင်းနေပါတယ်။အာဏာပိုင်တွေကဝန်ထမ်းတွေအလုပ်ပြန်ပြီးဆင်းအောင်ဖိအားပေးချင်းချောက်နေတဲ့နဲ့ပြည်ရင်းပြည်ပစီရင်လှုပ်ရှားမှုမှာပူးပေါင်းပါဝင်သူတွေလည်းရှိနေသေးပါ။ရဲတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်ဝန်ထမ်းတွေနိုင်ငံအနှံ့ကလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာနေကြတယ်လို့ပြည်ပမှာတာဝန်ချနေတဲ့တန်ယုံဝန်ထမ်းတွေလည်းပါဝင်လာတာရှိနေပါတယ်။အမေရိကန်နိုင်ငံဝါရှင်တန်မြို့ရောနယူးယောက်လော့စ်အင်ဂျလစ်အပြင်ဂျပန်၊အစ္စရေး၊ဂျာမနီနဲ့ကျင်းတဲ့နိုင်ငံတွေမှာရှိတဲ့မြန်မာတန်ဝန်တန်းတချို့နဲ့ဂျနီဗာမြို့မြန်မာနိုင်ငံကုလသမဂ္ဂအမေရိကန်ကိုယ်စားလှယ်အဖွဲ့ရုံးကဝန်ထမ်းတချို့လည်းစီဒီအမ်ဖောက်ရှားမှုမှာပူးပေါင်းပါဝင်ကြောင်းကြေညာထားကြပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတည်းမှာသာမကပြည်ပနိုင်ငံအတော်များများမှလည်းမြန်မာနိုင်ငံသားတွေဆက်ပြီးကျင်းပနေကြပါတယ်။အရတအစိုးရခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမရဥက္ကမြင့်ပါဝင်ဖန်ဆီးထားသူတွေလွတ်မြောက်ရေးဒီမိုကရေစီပေါ်ထွန်းရေးနိုင်ငံတကာကအကူအညီပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတော့အမေရိကန်နိုင်ငံဝါရှင်တန် DC မှာလည်းမြန်မာတန်ယုံရှင်နဲ့မြို့လယ်မှာရှိတဲ့အထင်ကြီးတဲ့ချုပ်တံတွေစီတောရောက်စုဝေးပြီးဆန္ဒပြခဲ့ကြပါတယ်နယူးယောက်မြို့က Times Square နဲ့အမေရိကန်အနောက်ခြမ်းဆန်ဖရန်စစ္စကိုမြို့ကတရုတ်တန်ယုံရှိမှလည်းစနေနေ့ကအမေရိကန်ရောက်မြန်မာတွေစုဝေးဆန္ဒပြခဲ့ကြပါတယ်။အမေရိကန်နိုင်ငံနဲ့ကပ်ရဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာတော့စစ်အာဏာသိမ်းရေးအတွက်အကျိုးဆောင်ပေးနေတဲ့အစ္စရေးနယ်ပွားကနေဒါနိုင်ငံသားအရီဘန်မနာရှိထူထောင်ထားတဲ့ Legends and Medicine ကုမ္ပဏီရှိမှကနေဒါရောက်မြန်မာတွေစုဝေးဆန္ဒပြကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းမြန်မာအရေးလှုပ်ရှားသူတချို့ကကုလသမဂ္ဂရုံးရှိမှာအစာငတ်ခံဆန္ဒပြပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရရှင်။ကျမသိန်းဒီထိုက်ပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ရဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်ခီးစဉ်တွင်နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဆောင်ရွက်ရေးကတိပြုခဲ့ကြပါသည်။တရုတ်ကိုတံပြန်ချိန်ညှိထားနိုင်မဲ့ဆောင်ရွက်ချက်အဖြစ်နိုင်ငံတွေကြားမဟာမိတ်ဖွဲ့နိုင်ရေးအမေရိကန်ဘက်ကဆောင်ရွက်နေပြီးတရုတ်ရဲ့ခိုင်မာလာမှုကိုစိုးရိမ်လာတဲ့အိန္ဒိယဘက်ကလည်းအမေရိကန်နဲ့ပိုပြီးပူးပေါင်းဆောင်ရွက်လာတာနဲ့အတူအမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရအဖွဲ့ကထိတ်တန့်အရာရှိတဦးအိန္ဒိယကိုပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။နှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုထောက်လှမ်းရေးအချက်အလက်ဖလှယ်ရေးနဲ့ထောက်ခံပို့ဆောင်ရေးတို့မှာပိုပြီးတော့ပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်နဲ့အိန္ဒိယကာကွယ်ရေးဝန်ကြီးနှစ်ဦးစနေနေ့ကသဘောတူခဲ့ကြပါတယ်။လွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသအတွက်အင်ဒိုအမေရိကန်ဆက်ဆံရေးကအထင်ရှားကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအော်စတင်ကပြောပါတယ်။
India in particular is an increase
နိုင်ငံတကာအခင်းအကျင်းမြင်းမြန်ဆန်ဆန်ပြောင်းလဲလာနေတဲ့ဒီကနေ့ကာလမှာအိန္ဒိယဟာပိုပြီးတော့အရေးပါလာတဲ့မဟာမိတ်ဖြစ်ကြောင်းကာကွယ်ရေးဝန်ကြီးနှစ်ဦးဆွေးနွေးပြီးအမေရိကန်ကာကွယ်ရေးဝန်ကြီးအော်စတင်ကပြောဆိုခဲ့တာပ
ါ Our discussions today focused on our wide ranging defense
ကာကွယ်ရေးနဲ့နှစ်ဖက်ထောက်ပံ့ပို့ဆောင်ရေးပူးပေါင်းဆောင်ရွက်မှုသတင်းအချက်အလက်မျှဝေရေးနဲ့စစ်တပ်ချင်းဆက်ဆံရေးတိုးချက်ပြီးကာကွယ်ရေးပိုင်းမှာပိုပြီးပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကဆွေးနွေးခဲ့ကြတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီး Rajnath Singh ကလည်းဆွေးနွေးပွဲပြီးမှပြောဆိုခဲ့ပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ဘီးရင်နန်းတော်အနီးစနေနေ့ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်နဲ့ထိုးပြီးအင်အားသုံးဝင်ရောက်ဖြိုခွဲပါတယ်။ဖန်ခံထားရတဲ့ဆနပြခေါင်းဆောင်တွေပြန်လွှတ်ပေးရင်းနဲ့ဘရင်စနစ်ပြုပြင်ကြောင်းလဲရေးဆနပြသူတွေကတောင်းဆိုကြတာပါ စနပြသူတွေနန်းတော်နာမကတ်နိုင်အောင်ရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကဒိုင်းတွေအကြီးကျုပ်နေနေရည်ပစ္စည်းကိရိယာတွေနဲ့စနပြလူအုပ်ကိုဗက်ပေါင်းစုံကဝင်ရောက်ဖြိုခွဲပါတယ်ရဲတပ်ဖွဲ့ကိုဗျောက်ဦးတွေမိဘန်းတွေနဲ့ပစ်ပေါက်တဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ကြတာလည်းရှိပါတယ်။ဘရင်နန်းတော်အညီစနေနေ့ကဆန္ဒပြခဲ့သူ1000ကျော်ရှိပါတယ်။ဆန္ဒပြသူတွေကိုရဲတွေကတွန်းထုတ်နေတဲ့တစ်ချိန်မှာပဲလမ်းပေါ်မှာရှိသူအားလုံးကိုဖမ်းမယ်ဆိုပြီးလည်းအတန်ချဲ့စက်နဲ့ကြီးညာခဲ့ပါတယ်။ရဲတပ်ဖွဲ့ဘက်ကဒိုင်းတွေနံပါတ်ဒုတ်တွေရာဘာချီနဲ့မျက်ရည်ရိုပုံအတုံးပြူဖြိုခွဲခဲ့ပါတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ
်။ผลจากการที่เจ้าที่ตำรวจได
้ประกาศสนับสนุนတွေကိုမဖြိုခွဲခင်မှာအချိန်ကြီးသတိပေးခဲ့တဲ့အကြောင်းစနပြသူ၅ဦးဖမ်းဆီးချောင်းရဲတပ်ဖွဲ့ပြောခွင့်ရကပြောခဲ့တာပါ။စနပြသူတွေကဗျောက်ဦးတွေ၊ဂဲတွေ၊ကြောက်ခဲတွေနဲ့ရဲတပ်ဖွဲ့ကိုပစ်ပောက်ခဲ့တယ်လို့လည်းသူကပြောပါတယ်။စစ်တပ်ကထောက်ခံထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ရေးဆွဲရေးဥပဒေကြမ်းကိုလွတ်တော်မှာအတိမပြုတ်နိုင်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေပေါ်လာတာပါ။ဘရင်ကိုထိပါဆော်ကားမှုဆွဲခြင်းနဲ့ဆန္ဒပြခေါင်းဆောင်တွေကိုလည်းစတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီကိုလိုလားတဲ့အကြောင်းစစ်တပ်ကစဉ်သက်လာတဲ့အစိုးရတရားကိုမလိုလားကြောင်းဆန္ဒပြသူတို့ကလည်းပြောပါတယ်။ဒါအပြင်အနောက်နိုင်ငံတွေကဘရင်စနစ်မျိုးကိုလိုလားကြောင်းလည်းသူကထပ်လောင်းပြောပါတယ်ရှင်။ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်ဖြစ်လာတာကိုတိုက်ဖြတ်နိုင်ရေးအတွက်စနေနေ့မှာတမ်းမြေကန့်သက်ချက်တွေကျင့်သုံးလာရပါတယ်။ပြည်နှစ်နိုင်ငံမျိုးတော်ပါရီနဲ့နိုင်ငံမြောက်ပိုင်းတောင်ပိုင်းဒေသတွေမှာတမ်းမြေကန့်သက်ချက်တွေကိုတောက်ချန်လေးကဖြတ်မှတ်ခဲ့တာကြောင့်ပြင်းထန်လူဦးရေရဲ့သုံးပုံတစ်ပုံအသွားလာကန့်သက်ခံထားရပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းနေ့စဉ်ကူးစက်ဖြစ်ပွားမှုနှုန်းအမြင့်ဆုံးဖြစ်လာတဲ့ပိုလန်မှာတော့မဖြစ်မနေဖွင့်စရာမလိုတဲ့ဈေးဆိုင်တွေနဲ့လုပ်ငန်းခွင်တွေကိုသတင်းသုံးပတ်ကြာပိတ်ရမယ်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ယူကရိန်းနိုင်ငံမြို့တော်ကီယက်မှာလည်းအစားအသောက်ရောင်းချတဲ့ဆိုင်တွေကလွှဲရင်ကျန်တဲ့ဆိုင်တွေအလုံးပိတ်ကြရပါတယ်။သွေးခဲစီနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကိုကျန်းမာရေးတာဝန်ရှိသူတွေဘက်ကဖြေရှင်းဖို့ကြိုးစားခဲ့ပြီးတဲ့နောက်ပြင်သစ်၊ဂျာမနီနဲ့အီတလီတို့မှတောက်ကြံနေကစလို့ AstraZeneca ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပြန်လည်အသုံးပြုပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ AstraZeneca ရဲ့ COVID ကာကွယ်ဆေးကိုပထမဆုံးအကြိမ်ထိုးနိုင်ခဲ့ပါတယ်။ကာကွယ်ဆေးထိုးဖို့အကြောင်းကြားစာရရင်သွားပြီးတော့ထိုးကြပါတယ်။ကာကွယ်ဆေးထိုးထားတာဟာဆိုရင်ကိုယ့်အတွက်ရောကိုမိသားစုအတွက်ရောအားလုံးအတွက်ရောအကောင်းဆုံးဖြစ်ပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကတိုက်တွန်းခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်ဖြစ်လာနေတဲ့ဥရောပနိုင်ငံတွေမှာတမ်းမြေကန့်သက်ချက်တွေကိုစနေနေ့မှာဆန့်ကျင်ဆန္ဒပြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မှာလူပေါင်းထောင်ချီစုဝေးပြီးဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ကာကွယ်ရေးဆိုင်ရာကန့်သက်တမ်းမြေချက်တွေကိုဆန္ဒပြကြပါတယ်။ဆွေဒင်မှာလည်းလူပေါင်းရာချီစုဝေးပြီးဆန္ဒပြခဲ့ကြပါတယ်ရှင်။ကျင်းပမဲ့ရဲ့ရွှေဆိုင်ခဲ့ရတဲ့2020အိုလံပစ်အားကစားပွဲတော်တွေကိုလာမယ့်ဇူလိုင်လမှာကျင်းပချိန်မှာအားကစားပရိသတ်အများစုကိုလာရောက်ကြည့်ရှုခွင့်ပေးမယ့်အကြောင်းအားကစားပွဲတော်စီစဉ်သူတွေနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တို့ကစနေနေ့မှာကြေညာလိုက်ပါတယ်။ IOC အားကစားပွဲစီစဉ်သူတွေဂျပန်အစိုးရတိုကျိုအုပ်ချုပ်ရေးအဖွဲ့နဲ့နိုင်ငံတကာမတန်ဆွမ်းအားကစားကော်မတီတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်နွေရာသီအားကစားပွဲတွေမှာကြီးပါကပရိသတ်တွေလာရောက်ကြည့်ရှုခွင့်တမ်းမြင်မယ်အကြောင်းတာဝန်ရှိသူတွေကထင်ညာခဲ့တာပါ
Overseas spectators to the Olympic and Paralympic Games
အားကစားပွဲမှာပါဝင်မဲ့သူတွေအားလုံးရဲ့ဘေးကင်းလုံခြုံရေးအတွက်ဆောင်ရွက်ဖို့လိုအပ်တာကြောင့်တိုကျို2020အိုလံပစ်နဲ့ပါရာလံပစ်အားကစားပွဲတွေမှာကြီးပါကအားကစားပရိသတ်ကိုလာရောက်ခွင့်မပေးရဆုံးဖြတ်ချက်ကိုလက်ခံခဲ့တာဖြစ်ကြောင်းနဲ့အားကစားပွဲအတွက်လက်မှတ်ဝဲထားသူအားလုံးကိုငွေပြန်အမ်းပေးမှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီအကြီးအကဲ Thomas Bach ကစနေနေ့မှာပြောဆိုခဲ့တာပါတိုကျိုအိုလံပစ်ပွဲတော်ကိုတော့ဇူလိုင်23ရက်နေ့ကနေဩဂုတ်10ရက်နေ့အထိကျင်းပဖို့စီစဉ်ထားပြီးမတန်ဆွမ်းအားကစားပွဲတွေကိုတော့ဩဂုတ်24ရက်နေ့ကနေစက်တင်ဘာ5ရက်နေ့အထိကျင်းပဖို့စီစဉ်ထားပါတယ်ရှင်ဒီလိုမြန်မာပိုင်းစီစဉ်ရဲ့တင်းကနေနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။အခုကတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံတွင်ဆန္ဒပြနေသူတွေနဲ့အရသာပြည်သူတွေကို စစ်တပ်နဲ့ရဲကအခုရက်ပိုင်းအတွင်းအကြမ်းဖက်နေနေမှုတွေများလာတာကြောင့်ဒီလိုရက်တွေကိုအများဆုံးရပ်တန့်စေဖို့နဲ့တောင်ဝန်ရှိသူတွေကိုနိုင်ငံတကာကထိရောက်တဲ့ဒဏ်ခတ်ပေးဆို့မှုတွေလုပ်ဖို့အမေရိကန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေမှာပုံစံမျိုးစုံနဲ့ဆန္ဒပြတိုက်တွန်းနေကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီမြို့တော်မှာတော့အလင်းရောင်လူငယ်များအဖွဲ့ကဦးစီးပြီးယာနဲ့ချီတဲ့မြန်မာပြည်သူတွေစနေနေ့နေ့လယ်ပိုင်းကစစ်တမ်းရုံးရှိနဲ့လွတ်လပ်ရေးကြောက်တိုင်ကွင်းမြေမှာတွားရောက်ဆန္ဒပြခဲ့ကြပါတယ
်။ကျွန်တော်ဒီနေ့ဆိုလို့ရှိရင်လူဦးရတာပထမဆုံးရက်ပေါ့ခင်ဗျာ။ဒါတော့အဲ့တော့ဒီမှာရဲ့အလင်းရောင်လူငယ်များဆိုကျွန်တော်ဒီမြန်မာလူငယ်အဖွဲ့ကနေပြီးတော့မှသူတည်ပြီးတော့မှကျွန်တော်တို့ channel နဲ့ဒီမှာရှိတဲ့တိုင်းရင်းသားလူငယ်အဖွဲ့ရှိတဲ့ကောင်းနဲ့ချိတ်ဆက်ပြီးတော့မှဒီဆန္ဒပြပွဲကိုကျင်းပရဖြစ်ပါတယ်။နေရာနှစ်ခုပါခင်ဗျာ။ကျွန်တော်တို့ပထမတစ်နေရာတော့မြန်မာစစ်တပ်ရုံးရှိမှကျွန်တော်တို့ပြပါတယ်။ပြီးလို့ရှိရင်အစ်စစ်တပ်ရုံးကနေပြီးတော့မှဒီကြောက်တိုင်ကိုကျွန်တော်တို့ချိတ်တဲ့လမ်းလျှောက်ပြီးတော့မှဆန္ဒပြပါတယ်။အခုဆိုလို့ရှိရင်ဒီထဲမှာ97ဒီဟိုငါးပြည့်တကယ်ကိုအခုငုံတယ်ဒီ generation တွေကိုသူတို့တွေလမ်းမတွေပေါ်မှာရေးရက်ဆက်ပြတ်တက်နေတဲ့သူတို့တွေရဲ့မတရားသဖြင့်လက်နက်အားကိုးနဲ့ပြည်သူတွေကိုတတ်ဖြတ်နေတဲ့ဟာတွေကိုတစ်ကဘာလုံးကလည်းမြင်နေပါတယ်။အဲဒါငါပြည်တွင်းမှာရှိတဲ့လူငယ်အကုန်လုံးသူတို့တွေအခုခံစားနေရတဲ့အတိုင်းကျွန်တော်တွေခံစားနေရတဲ့ဆိုတဲ့ဟာကိုသူစဉ်ကျွန်တော်တွေသူတို့တွေနဲ့အကုန်လုံးတပေးတဲ့တသားလေးရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ဖော်ပြသခြင်းနဲ့ကြောင့်လို့အဓိကလှုပ်ဆောင်ကြတာဖြစ်ပါတယ်ခင်ဗျ
။အလင်းရောင်လူငယ်အဖွဲ့တာဝန်ခံကိုထိုက်ပြောပြသွားတာပါ။နယူးယောက်မြို့ Times Square ပန်းညမှာလည်းအမေရိကန်လူမျိုးတွေရောမြန်မာပြည်သားတွေပါယာနဲ့ချီပြီးစူပေါင်းဆန္ဒထုတ်ဖော်ခဲ့ကြပြီးမြန်မာစစ်တပ်ကိုဖိအားတွေပိုးပေးနိုင်အောင်လှုပ်ဆောင်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူမတ်ရှင်မင်းကပြောပါတယ
်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာခုမှအစိုးရမဲနေတာမဟုတ်ဘူးအစိုးရလက်ရှိမှာရှိနေတယ်2020 November General Election မှာရွေးကောက်ပြီးတော့တင်ထားတဲ့တွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့တိစောက်ထားတဲ့ CRPH ဆိုတာတကယ်ဟိုတရားဝင်ရှိပါတယ်ပြည်ဆက်ကြတော့မင်းအောင်လိုက်ဦးဆောင်တဲ့စစ်တပ်ဘက်ကနိုင်ငံကိုအကြမ်းဖက်သိမ်းပိုက်တဲ့ဟာမအောင်မြင်သေးဘူးသူတို့ကသမီးတို့ရဲ့ government မဟုတ်ပါဘူး CRPH ကလည်း legitimate government ဖြစ်တယ်ဆိုတာကိုဒီ US နဲ့တခြားနိုင်ငံတွေအားလုံးကပြည့်ပြည့်စုံစုံထောက်ခံမှုအတွက်ကိုလှုံ့ဆော်တဲ့ပွဲပါဒီဆန္ဒပြပွဲရတယ်ပြီးတော့အခုလေဒီ US House Representative ကနေပြီးတော့ဒီ bill တစ်ခုထုတ်တယ်လေ143ဆိုတာမြန်မာနိုင်ငံကဒီအစံဖက်အာနာပိုင်ရှင်တွေကိုကြီးကြီးရောက်ဆက်ရှင်လုပ်ဖို့ရမြန်မာနိုင်ငံစစ်ဘိုးစစ်ဆိုပြီးရဂူမန်ကိုထောက်ခံမှုရဲ့အတွက်ကို Congress ကတရားကိုတင်လိုက်ပြီလေအဲ့ဒါကို House Representative တို့ Senator တို့ကလက်ခံမှုအတွက်ကိုအခု American တွေကိုအဲ့ဒါကိုလည်းတိုက်တွန်းနေတာဒီနေ့ကလေ
American Nobel Chan San Francisco မြို့ Bay Area တဝက်မှာရှိတဲ့မြန်မာ200ဝန်းကျင်ကလည်းတရုတ်ကောင်စီဝင်ရုံးရှိတွားရောက်ဆန္ဒပြခဲ့ကြတယ်လို့ဒေါ်မြတ်မြတ်မိုးကပြောပါတယ်
ကျမတို့ဒီနေ့ဒီ San Francisco မြို့ပေါ်မှာရှိတဲ့တရုတ်ကောင်စီဝင်ရုံးရှိမှာသွားပြီးတော့ဒုတိယအကြိမ်မြောက်ကျမတို့ဆန္ဒပြတာပါ။ဟိုဆန္ဒပြရခြင်းရည်ရွယ်ချက်ကတော့ဒီ China ဒီ Communist ပေါ့နော်။ Communist Party ကနေပြီးတော့မြန်မာစစ်ကောင်စီပေါ်မှာအဲချုပ်ကန်မှုနဲ့ဒီလိုတရားလူမဲ့အာဏာသိမ်းမှုကိုသူ့အနေနဲ့ပြည်တွင်းရေးပါလို့ပြောထားတဲ့အပြင်အခုလိုကျမတို့ရဲ့လူငယ်တွေကိုကပ်ဖြတ်နေတဲ့အပေါ်မှာလည်းသူတို့ဘက်ကနေပြီးတော့ပြင်းထန်စွာရှုံချမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့ကသူတို့ကိုရှုံချဆန္ဒပြကြောင်းဆက်ဖရန်ဘေးအေရီးယားမှာရှိတဲ့မြန်မာအားလုံးကသူ့ပြီးတော့ဆန္ဒပြတာပ
ါအလားတူကနေဒါနိုင်ငံကွီဘက်ပြည်နယ်မွန်ထရီယယ်မြို့မှာရှိတဲ့စစ်ကောင်စီကငှားရမ်းထားတဲ့အစ္စရေးလူမျိုးကနေဒါနိုင်ငံသားအရီဗန်မန်နရှက်ရဲ့လော်ဘီကုမ္ပဏီရှေ့မှာမြန်မာနဲ့တိုင်းသားတွေစနေနေ့ကသွားရောက်ဆန္ဒပြခဲ့ကြတယ်လို့တူရန်တိုမြို့ကကိုအောင်မိုးကပြောပါတယ
်အဲ့ဒီ Israel Robbie ကကနေဒါထဲမှာသူတို့ကသူတို့ရုပ်တွေပါနေတယ်သူတိချေချေဖွင့်ထားတဲ့အနေအထားကျွန်တော်တို့တွေ့တယ်ဗျနောက်တစ်ခုကအခုဗမာပြည်မှာသူတို့ကအဲ့ဒီစစ်အုပ်စုနဲ့ပေါင်းပြီးတော့လုပ်တယ်ဆိုတော့ဒီကနေဒါမှာကအမေရိကလိုပဲလေဒီစစ်အုပ်စုကအကြီးပိုင်းတွေကိုကျင်းမှန်းအဖြစ်ကျွန်တော်တို့ဆန့်ရှင်းလုပ်ထားတယ်လေအဲ့တော့ဒီကနေဒါဥပဒေအရကြီးမယ်ဆိုရင်သူတို့လုပ်တာကအင်လီဂျယ်လို့ဖြစ်နေတာပေါ့သူတို့အဲ့လိုလုံနေတဲ့ဟာကိုအဲ့ဒီအ ਨੇ ဆုံးသူတို့ရဲ့မျိုးခန့်လေးပြီးသွားမယ်။နောက်သူပြည်နဲ့အစိုးရဆိုတာရှိသေးတယ်။အဲ့ဒီအစိုးရလေးလည်းကျွန်တော်တို့ကအကြောင်းပြီးသေးတာပေါ့ဗျာ။သူတို့အရေးယူမယ်ဆိုရင်ယူလို့ရအောင်ပေါ့ဗျာ
။ဂျပန်နိုင်ငံမှာလည်းတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာမြန်မာပြည်စုပေါင်းပြီးတောက်ကြနေညာကစားလို့48နိုင်ကြာအစာအခံဆန္ဒပြရင်မြန်မာနိုင်ငံမှာအကြမ်းဖက်နှင်းနှင်းခံနေရတဲ့ကိစ္စရပ်တန့်သွားစေရည်နဲ့ရသားအစိုးရကိုနိုင်ငံတကာကအတိအမှန်ပြုစေရေးတောင်းဆိုနေကြပါတယ်ခင်ဗျာ
မန္တလေးကစစ်အာဏာရှင်စန့်ကျင်ဆန္ဒပြလို့ရှောင်းမှုတွေနဲ့ဝန်ထမ်းတွေရဲ့အကြမ်းဖက်အာဏာဖီဆန်ရေးစီဒီအမ်လို့ရှောင်းမှုတွေကိုစစ်ကောင်စီဘက်ကအရှိန်အဟုန်မြင့်နှိမ်နင်းနေတယ်လို့မ မန္တလေးစနပြတပိတ်ခေါင်းဆောင်ဒေါက်တာတေဇောစန်းကပြောပါတယ်ဒါပေမဲ့လည်းစနပြဒီသူတွေနဲ့စီဒီအမ်မွန်နန်းနေဘက်ကလည်းနီလာမျိုးစုံနဲ့ဆက်ပြီးတော့ဆန့်ကျင်စနပြနေတယ်လို့သူကပြောပါတယ်ဒီအချိန်လေးပြည်စုံကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်ရန်နိုင်ပါဆိုဒေါက်တာတေဇောစန်းရဲ့အခုမန္တလေးဘက်ကဒီစနပြပွဲအခြေအနေတွေဘယ်လိုရှိပါလဲအရေးဥစ္စာလေးကိုအရေးဆုံးရှင်းပြပေးပါ
โอเคครับเนี่ยเราดีมันเลยมาတော့ဒီအာနာသိန်းစက်ဂျက်ဖက်ဆေးလ်စုဟာပေါ့ကျွန်တော်တို့ဒီတပိတ်ကြီးစန္ဒပြပွဲတွေကိုပေါ့နော်တရရထက်တရဆိုလို့ပို့ပို့ပြီးတော့အကျန်းဖက်လာတယ်ပို့ပြီးတော့ဖြိုခွဲလာတယ်ပေါ့အခုဆိုရင်တို့ကဒီတမျိုးလုံးပေါ့ကားတွေဆိုင်ကယ်တွေစစ်ကားတွေကားတို့ပြောရင်စစ်ကားတွေမပါဘူးပေါ့ဒီကျွန်တော်တို့ပုံမှန်ရိုးရိုးအိမ်စီးကားတွေနဲ့ပါတက်လှည့်ပြီးတော့ဒီစန္ ပေါ်တည်တည်ကျွန်တော်မဖြစ်မနေဆက်ပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်ကျွန်တော်နေစဉ်နေအမြပါပဲအဲ့တော့ကျွန်တော်တို့ဟိုစကားစားတော့ကလို့တော့ကျွန်တော်တို့လူတွေတောင်းနေတိတ်နေချီပြီးတော့တနေရာထဲမှာစုဝေးတဲ့ဆန္ဒပြပွဲတွေလုပ်ခွင့်မသာတော့ပေမဲ့ကျွန်တော်တို့မိမိတို့အစုအဖွဲ့လိုက်မိမိတို့အင်အားစုလိုက်တပိတ်စိတ်ကြောင်းနေလမ်းလျှောက်တပိတ်တွေကျွန်တော်တို့ထိုင်တပိတ်တွေကျွန်တော်ရွေးရတဲ့တပိတ်တွေပေါ့ကတော့ကျွန်တော်တို့တစ်မျိုးလုံးနေရာအနှံ့ဆက်တော့ရကျွန်တော်တို့အချိန်ကြီးရှိနေပါတယ်ခင်ဗ
ျရန်ကုန်ပါဝင်နေရာတုံမြတ်များမှာတော့တို့ကဒီပြစ်ခတ်ပြီးတော့နှိမ်နင်းတာတွေလုပ်တယ်ပြစ်တဲ့ဆိုတဲ့နေရာမှာလည်းဒီအတံပုံးတွေရောဘာချီတွေတော့မဟုတ်ဘူးအခုဆိုရင်ကြီးအစ်စ်နဲ့ပဲပြစ်တာတွေတော်တော်လေးတွေ့နေရတယ်ဆိုတော့မန်လေးဘက်ကတန်းဖက်ဖြုတ်ခွင်းတဲ့ဥစ္စာရောဘယ်လိုပုံစံမျိုးနဲ့ဖြုတ်ခွင်းနေတာလဲဗ
ျဟုတ်ပါတယ်ခင်ဗျာကျွန်တော်တို့မန်လေးမှာဆိုရင်လည်းပေါ့နော်သူကဒီကျွန်တော်တို့ဒီတပိတ်တွေဆန္ဒပြပေါ်လို့တွေ့ရင်တွေ့တဲ့နေရာမှာချက်ချင်းပေါ့နော်ကြီးအစ်စ်နဲ့ပြစ်တယ်ရောဘာချီနဲ့ပြစ်တယ်နောက်ကျွန်တော်အတံပုံးနဲ့ပေါ့နော်ဖြုတ်ခွင်းနေပေါ့နော်အခုနောက်ဆုံးဆိုဘယ်လောက်ဒီနေ့မနက်ခင်းဆိုရင်ပေါ့ကျွန်တော်တို့ဒီလမ်းလျှောက်တပိတ်ကွာဘူးလူစုနေတဲ့နေရာမှာကျွန်တော်တို့ကားနဲ့လိုက်တိုက်တယ်ဗျအဲ့တော့ကားတိုက်ခံရပြီးတော့ပြစ်ခတ်ခံရတဲ့လူတွေလည်းကျွန်တော်တို့အများကြီးတွေ့ရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ညဘက်တွေမှာကျွန်တော်တို့ညသပိတ်လောက်ကြတယ်ဆိုရင်လည်းပဲညသပိတ်တွေးတော်တဲ့ကြားတဲ့နေရာကိုချက်ချင်းတို့ပေါ့နော်ရောက်လာပြီးတော့ကြီးအစ်စ်နဲ့ပြစ်တယ်တွေ့ခဲ့ရပေါ့နော်အတံပုံးနဲ့ပြစ်တယ်ဆိုတော့သူတို့အနေနဲ့ကျွန်တော်တို့တပိတ်တွေဆန္ဒပြပွဲတွေကိုလူစုလို့မရလောက်အောင်ထိဖို့လုံးဝရဲရဲစက်စက်ပေါ့နော်ကျွန်တော်တို့ချုပ်ခွင့်နေတာကိုတွေ့ရပါတယ
်ထိခိုက်ဒဏ်ရာရတော်ရောဘယ်လောက်ရှိလဲ
ကျွန်တော်တို့မနက်ဟိုပေါ့၈နာရီခွဲ၉နာရီလောက်ပါပေါ့နော်ကျွန်တော်တို့ဒီလမ်းလျှောက်တပိတ်လို့ခုလူစုနေတဲ့နေရာမှာကားနဲ့ပေါ့နော်ဝင်တိုက်တယ်အဲ့တော့ကျွန်တော်တို့သိရတာတော့အဲ့နေရာမှာပဲကားနဲ့တိုက်ခံရလို့အကြိုက်ခံရလို့တရားရတော့တဲ့ပုံကအနည်းဆုံးကျွန်တော်တို့၈ယောက်လောက်ရှိပြီးတော့ဖမ်းဆီးသွားတာလည်းမျက်မြင်ရဦးပါပေါ့နော်ကျွန်တော်၆ယောက်လောက်ရှိတယ်ဆိုတာကိုတွေ့ရပါတယ်ဒီနေရာမှာပေါ့နော်သူတို့သုံးတဲ့ကားတွေကအရင်ရက်တွေကဆန္ဒပြပွဲတော့သူတို့တင်းစီးသွားတယ်အများပြည်သူပိုင်တဲ့ကားတွေဆိုင်ငယ်တွေဖြစ်နေတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီအကျန်းဖက်ဆဲအုပ်စုကတော့ကဲကိုအကျန်းဖက်သမားတွေတို့ရောသူတို့ရဲ့လုပ်ရတရားအကောင်းဆုံးတက်တည်ခံနေပါတယ်ခင်ဗျ
တစ်ဆက်တည်းမှာပဲဒီဆန္ဒပြသပိတ်တွေနဲ့ပေါ့နော်တစ်ဖက်မှာလည်း CDM လှုပ်ရှားမှုတွေရှိနေပါတယ်မန္တလေးဘက်က CDM လှုပ်ရှားမှုအခြေအနေတွေရောဘယ်လိုရှိပါလဲခင်ဗျ
ပြောရမယ်ကျွန်တော်တို့အင်အားအင်မတန်ကောင်းတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့အင်အားကောင်းတယ်ဆိုဒီ CDM လှုပ်ရှားမှုကိုသူတို့ဘက်ကလည်းဖိနှိပ်မှုတွေကကျွန်တော်တို့ပေါ့ပေါ်ပြီးပို့ပြီးတော့ပြင်ထန်လာပါတယ်ဒီနေ့ဆိုရင်မြမမီရထားဝင်တဲ့က CDN ဝန်ထမ်းတွေကိုအကယ်၍ဆက်ပြီးတော့ CDN လုပ်မယ်ဆိုရင်ဒီဝန်ထမ်းအရာတွေမှာမနေရဘူးဆိုပြီးတော့နေမယ်ဆိုဖမ်းမယ်စီးမယ်လုပ်တဲ့အတွက်ကျွန်တော်တို့ဝန်ထမ်းတွေက CDN ကိုတော့သူတို့လုံးဝပေါ့နော်နောက်မစတော့မူဆက်လုံးမယ်သူတို့ဒီသူတို့အရာမှာမနေရရင်လည်းရတယ်ဆိုပြီးဒီဝန်ထမ်းအရာတွေပေါ့ဆင်းလာတာကိုတွေ့ရပါတယ်အချိန်ထဲမှာပဲကျွန်တော်တို့ဒီပေါ့နော်မန်လေးပြည်သူစေုံကြီးကဒီဝန်ထမ်းတွေကိုလည်းထုံးနှီးလကောင်းပါပဲကျွန်တော်တို့ပြည်သူလူထုကလည်းဒီ CDN ဝန်ထမ်းတွေကိုအစွမ်းကုန်တက်နိုင်တယ်များထောက်ပံ့ကိုကြီးနေကြပါတယ်ဒီနေရာမှာကျွန်တော်အနေနဲ့တော့အလေးအနက်ပြောလိုတာကတော့ဒီ CDN ဝန်ထမ်းတွေရဲ့လေးနက်တဲ့ဒီကျွန်တော်တို့တည်မြဲတဲ့ပေါ့နော်ခံယူချက်ကိုကျွန်တော်တို့ပြည်သူတွေကအင်မတန်လေးစားတယ်အင်မတန်အတိမတ်ပြုပါတယ်သူတို့ CDN ဝန်ထမ်းတွေဒီကျွန်တော်တို့ပြည်သူတွေရဲ့သူရဲကောင်းတွေပါလို့ကျွန်တော်အနေနဲ့ပြောလိုပါတယ
်ဟုတ်ကဲ့အဲ့တော့ဒီဝန်ထမ်းတွေအဓိကဘယ်လိုအကူအညီတွေလိုအပ်နေလဲ
သူတို့ရဲ့ရုံးဝတ္ထုပိုင်းဆိုင်ရာနဲ့ငွေကြေးပိုင်းဆိုင်ရာလိုအပ်ချက်တွေပါအဲ့တော့အလုံးသိကြတဲ့အတိုင်းပဲပြောဒီ CDN လုပ်နေတဲ့ဝန်ထမ်းတော်တော်များများကတကယ်ကိုပေါ့နော်အခြေခံဝန်ထမ်းတွေများတာဖြစ်တဲ့အတွက်သူတို့မှာစုပြီးစောင့်ထားတဲ့ငွေကြေးဆိုတာလည်းအားနေကြပါတယ်သူတို့ဒီသူတို့ရဲ့လာစဉ်ရတဲ့လာစာဟုတ်ပဲပေါ့နော်အပြုနေရတဲ့ဝန်ထမ်းတွေကအများစုဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီဝန်ထမ်းတွေကိုလာစာအနေနဲ့ဟိုအပြည့်အဝကျွန်တော်တို့ပြည်သူကမထောက်ပံ့မပေးနိုင်ပါဘူးတိုးတော်လည်းကျွန်တော်တက်နိုင်တယ်များပေါ့နော်အများပြည်သူလူထုကရောကျွန်တော်တို့အခုဒီ PRPH ပေါ့နော်ဥဆောင်နဲ့ကျွန်တော်အဖွဲ့အစည်းတွေကလည်းပဲတက်တဲ့နေရထောက်ပံ့နေရရှိပါတယ်ဒါငွေကြေးအဖြစ်တော့နောက်တစ်ခုအရေးအကြီးဆုံးလိုအပ်ချက်ကတော့နေရနေရပါပဲခင်ဗျတိုးတော်လည်းအခုချိန်ထိတော့ကျွန်တော်တို့တက်နိုင်တယ်များဒီ CDN ဝန်ထမ်းတွေဝန်ထမ်းအရာနေနေထုတ်ခံရတဲ့ဝန်ထမ်းတွေအတွက်လည်းကျွန်တော်တို့တက်နိုင်တယ်များတော့အခုချိန်ထိတော့ဒီနေရတွေကိုအများပြည်သူလူထုရဲ့ပေါ့နော်အဲဒီအားလုံးဝိုင်းဝန်းကူညီမှုနဲ့ကျွန်တော်တို့ကူညီပေးထားနိုင်တာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
မန္တလေးဘက်ကဒီ CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းအရေအတွက်ကရောဘယ်လောက်လောက်ရှိလဲဗျ။တ
ို့သိရတယ်မြတ်ကျွန်တော်တို့ဒီ CDM ဝန်ထမ်းတွေဒါကျွန်တော်တို့မန္တလေးတိုင်းတိုင်းထဲမှာတောင်မှကျွန်တော်တို့ကဒါပေါ့နော်အဒီ town kanan ji ji bo no di si ba de
ko de sa san lo aku ti ana shin san jin san na pya wae ri pdm lo sha mu ri ne pat tat pi lo yo di du lu du ko ba mya that pi lo a ti pe jin na pyo ja jin na si ba le
ပြောရမယ်ဆိုရင်ဗျဒီအကျန်းဖက်အာနာသိစိတ်အုပ်စုမှာဒီလူတို့အရေးတော်ပုံကြီးကိုသူတို့လုံးပြတာသူတို့တုံ့ပြန်တာတခုပဲရှိပါတယ်ဒါကဘာလို့ဆိုအကျန်းဖက်မယ်ပြစ်မယ်ခတ်မယ်ဖန်းစီမယ်ထောင်ချမယ်အရင်းယူမယ်ဒါပဲသူတို့လုပ်တတ်ပါတယ်ခင်ဗျတို့ဆိုကျွန်တော်တို့ပြည်သူလူထုမှာကတော့เนาะကျွန်တော်တို့ညာတပိတ်မနဲ့အာယုံဦးတပိတ်လူမဲတပိတ်เนาะလမ်းလျှောက်တပိတ်ဆိုင်ငယ်တပိတ်စသဖြင့်ကျွန်တော်တို့မှာကဒီအကျန်းမဖက်တဲ့ဒီလမ်းပေါင်းများစွာရှိပါတယ်အချိန်မတည်းမှာပဲဒီစိတ်အုပ်စုကတော့သူတို့အကျန်းဖက်လို့လူတို့ကြောက်သွားမယ်သူတို့ကြောက်ရင်သွားမယ်ဆိုသူတို့ထင်တာပါဒါကိုကျွန်တော်အနေနဲ့သူတို့ရဲ့ယူဆချက်ကလုံးဝလုံးဝလွဲမနေတယ်ဆိုတော့ကျွန်တော်အနေနဲ့အလေးနဲ့ပေါ့နော်တိုးတိုးပါလေ
ဟုတ်ကဲ့ပါကိုတီစာဆန်းကျေးဇူးပါပဲ
မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူပင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဖက်ရှင်ပေါ့ဒ်ကတ်စီးစဉ်မှာကြိုဆိုလိုက်ပါမယ်ဒီစီစဉ်မှု Frontier မြန်မာနဲ့ Foundation မြန်မာတို့ကအားလုံးပူးပေါင်းဆက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာအစမ်းဆုံးလူရည်ပြည်အချိန်မြင့်တက်လာတာက Clear River မှာလူသေအောင်မှုတွေရှိနေကြတယ်လို့အကြီးကျယ်ကာလအတွင်းစိတ်ပညာရနေတဲ့ Clear River ကနေခြေထဲမှာပါဝင်နေတဲ့စေတောသက်လူငယ်တွေချင်းအသက်ဆက်ရှင်များ Clear River ကလူသေအောင်မှုရှိနေတယ်ဆိုတာကိုသူတင်ရဆောင်ပြီးပြောပါတယ်။
အခုနဲ့အရွယ်ကလေးရဲ့ဒီအတန်းကိုမှတ်မိကြမှာပါ။သူ့အမေကိုခုခံကာကွယ်ပေးနေတဲ့ဆိုရှယ်မီဒီယာကအဲ့ဒီဗီဒီယိုကလစ်ကိုတွေ့သူတိုင်းမျက်ရည်ကျခဲ့ရပြီးရင်ကိုမချိဖြစ်ခဲ့ရပါတယ်။ဖေဖော်ဝါရီလလယ်လောက်ကတအာနာဒိမ့်မှုကိုဝေဖန်တဲ့စာကိုလူမှုကွန်ရက်ဆာမင်နာပေါ်မှာမျှဝေခဲ့တဲ့အတွက်ဒီကလေးရဲ့မိခင်ကိုရဲတပ်ဖွဲ့ဝင်တွေကအတင်းအဓမ္မလာရောက်ဖမ်းဆီးခဲ့ရပါ။ဒီကလေးရဲ့အတန်းကိုကြားရသူတိုင်းကချီးကျူးခုန်ပြုစကားပြောခဲ့ရပြီးရှိတယ်လို့ကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုဖြစ်မှာကိုစိုးရိမ်ကြတွေလည်းအများအပြားရှိခဲ့ပါတယ်။ဆေးအာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေမျိုးမျိုးစုံနဲ့ကြုံတွေ့နေရပါတယ်။အသက်၅နှစ်အရွယ်ဖိုးချူကအဲ့ဒီလိုခံစားနေရသူတွေကတယောက်ပါ။အရင်ကခုံပေါက်ပြေလွှာစော်ကစားတတ်တဲ့သူဟာအိမ်ရှိဝရဏတော်မထွက်ကြအတော်ကြာပါပြီ။သူကဆန္ဒပြသူတွေကိုမကြခဏအကြမ်းဖက်ဖြိုခွင်းခံနေရတယ်ရန်ကုန်မြို့ရက်ကွက်တခုမှာအဖွာအကျော်လို့နဲ့အတူနေရဖြစ်ပါတယ်။မိဘတွေနဲ့အတူမနေရတဲ့ကလေးပါ
။ညီမတို့ကကိုဗစ်ကလည်းဖြစ်ထားခဲ့တယ်ပေါ့နော်။တတိသားဆိုတော့အဲ့လိုဖြစ်ထားတယ်။နောက်ပြီးတော့အဲ့ဒီကိုဗစ်ကြောင့်လည်းသူ့မှာစိတ်ပိုက်ဆိုင်ရာနည်းနည်းထိခိုက်မှုရှိနေရဲ့။ရှိနေပြီးတော့အမေနဲ့လည်းဖွဲလိုက်ရတဲ့အခြေအနေတခုမှာညီမတို့မိသားစုကိစ္စရှိတော့အဲ့ဒီတော့လည်းသူကစိတ်ထိခိုက်ထားတယ်။အဲ့ဒီဟာကိုညီမတို့ပူဇော်ပို့ဆိုပြီးတော့ကြိုးစားနေတဲ့ကာလပေါ့။အဲ့ဒီကာလမှာလည်းအနာတိတ်မှလည်းဆက်ကြုံနေပေါ့ဖေဗရီလကုန်နဲ့မတ်လဆန်းမှာပါဆက်တာရဲ့အရင်များရဲ့အချိန်မှာတော့ဒီကြောက်တယ်ဒီကကတော့ကြောက်တယ်မကြောက်ဘူးအမေကိုလွှဲနေမယ်အိမ်ထားနိုင်နေဖြစ်တယ်အဲနောက်ပြီးခုနကလည်းပြောရင်ရှင်တောက်ဖို့တော့မှဒီရေကတောက်လို့ရလို့လားလို့ဆိုပြီးစက်သားရေလာတက်တော့မှလာအဲလိုမျိုးပေါ့နောက်ပြီးအဲအတူနေနေရတဲ့အမေကိုခုန်ကြမ်းနေပေါ့
ဒါကဖိုးသူရဲ့အတော်ပြောပြတာပါဖိုးသူဟာစစ်တိုက်တန်းဆိုတာအယုတ်စစ်ကားတွေတနက်အယုတ်တွေကြိုက်တတ်ပေမဲ့အခုတော့နောက်ဆုံးအဲ့ဒီအယုတ်တွေထပ်မဝယ်တော့ဘူးလို့တူတော်ကိုဆောင်းနေရင်ပြောလိုက်ပါတယ်။ဖိုးသူလိုပဲအရွယ်မရောက်သေးတဲ့ကလေးငယ်တွေဟာအာနာသိန်းအကျံဖတ်အုပ်စုရဲ့လောက်ရက်တွေကြောင့်မိမျိုးစုံနဲ့ထိခိုက်ခံစားနေရပါတယ်။မိသားစုဝင်တွေကိုရိုက်ရက်ဖမ်းဆီးတာတွေကိုမျက်မြင်တွေ့လိုက်ရတဲ့ကလေးတွေ၊လေးကွာနဲ့အပြစ်ခံရတဲ့ကလေးငယ်တွေ၊ရဘာကျင်နဲ့အပြစ်ခံရတဲ့ကလေးငယ်တွေလည်းရှိနေပါတယ်။ညပြားလာတဲ့ကြာဆုံးသူတွေရဲ့အရွယ်မရောက်သေးတဲ့သားသမီးငယ်တွေကိုကျွေးနေရတဲ့ဓပ်ပုံကလည်းကလေးငယ်တွေဘလောက်ထိခိုက်ခံစားနေရပြီလဲဆိုတာကိုပြသနေကြပါပြီ။ဆေးဆက်ခြေရန်ကဒုအတန်ရဲ့မင်းမြန်းချမှုကိုဖြေဆိုထားချက်အရာအဖွဲ့အနေနဲ့ထိခိုက်ခံစားရတဲ့ကလေးငယ်တွေကိုအဝေးကနေပြီးကူညီပေးနေမှုတွေကိုစတင်ခဲ့ရာတလဝန်းကျင်ကရှိပြီးဖြစ်ရပ်ပေါင်း100ကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်။ခက်မှန်ကြီးအဖြစ်ကူညီပေးနေတဲ့ဖြစ်ရပ်တွေရဲ့ဆေးရခိုင်နှုန်းကရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရရှိသူတွေဖြစ်ပါတယ်။ထိခိုက်ဒဏ်ရာရရှိသူကလေးငယ်တွေကိုလည်းစိတ်သက်ချေရန်ကစိတ်လူမှုပိုင်းဆိုင်ရာပံ့ပိုးကူညီတာကလေးငယ်ရဲ့အခြေခံလိုအပ်ချက်ပိုင်းဆိုင်ရာဖြည့်ဆည်းပေးရာကလေးငယ်ရဲ့လိုအပ်ချက်တွေပေါ်မူတည်ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတွေအပေါ်ညှို့ပို့ပေးရာအစရှိတဲ့ဝန်ဆောင်မှုတွေကိုပေးနေပြီးအဖွဲ့ရဲ့ Facebook ဆာမျက်နှာမှာကျင်ထားတဲ့ဖုန်းနံပါတ်ကတဆင့်ဆက်သွယ်နိုင်ပါတယ်။စိတ်ကူးဆုံးပညာရှင်ဦးအောင်မင်းသိန်းကတော့စိတ်ပိုင်းဆိုင်ရာအထောက်အကူလိုအပ်တဲ့လူပုဂ္ဂိုလ်တဦးချင်းဖြစ်စေ၊ဇုံတွဲ၊ဇနီးမောင်နှံနဲ့အဖွဲ့လိုက်ဖြစ်စေ၊တိုင်းမင်းဆွေးနွေးပေးတဲ့ကောင်ဆလင်းကော်နာရဲ့တည်ထောင်သူဖြစ်ပါတယ်။ကလေးဘဝမှာရတဲ့စိတ်ဒဏ်ရာကသူ့ဘဝတစ်လျှောက်လုံးတရားမှုဖြစ်စေနိုင်တယ်လို့ဦးအောင်မင်းသိန်းကပြောပါတယ
်။သူကကျောင်းမှာဆက်လို့ရှိရင်ဒါစာမလိုက်နိုင်တဲ့ကလေးဖြစ်လာနိုင်တာပေါ့နော်။social ဘိုင်းမှာဆိုလို့ရှိရင်သူတငယ်ချင်းတွေနဲ့အားသာသာတာမဖြစ်တော့ကိုကိုကအိမ်ထောင်ဘက်အိမ်ရှာလာမယ်ချစ်သူစီစားရမယ်အဒီကိုရဲ့ partner ပေါ်မှာအိမ်ထောင်ဘက်ပေါ်မှာကိုတိလက်ရောက်စော်ကားတာတွေသူလုပ်မယ်ဒီဒီလိုမျိုး shock တစ်ခုနဲ့ရတိုင်းမှာသူကဘလို့တုံ့ပြန်ရမသိတဲ့နဲ့အဲ့ဒီဖြစ်နေတဲ့အခါကျတော့သူရဲ့ဒီ career မော်ဒီအလုပ်အကန်ရောဒီမျိုးတော့အခြေအနေတွေမှာသူကသူများနဲ့ရှင်းလိုက်ပြီဆိုလို့ရှိရင်သူကိုသူဟိုသူကပေါ့နော်ဆုံးဟိုရှုံးနေကောင်းပဲအပြစ်တင်တဲ့စိတ်တွေများလာမယ်ပေါ့နောက်ဆိုလို့ရှိရင်တကယ်လို့နောက်ထပ်တစ်ချိန်ချိန်မှာဒီလိုမျိုးအပြစ်အပြက်နဲ့ရင်ဆိုင်ရလို့ရှိရင်သူဒီဒီဟာကြီးလိုမျိုးနောက်တစ်ခုကိုရင်ဆိုင်မှုအင်အားမရှိတော့မရှိပဲနဲ့အဲဒီလောကကြီးကကွဲပြောက်သွားခြင်းနဲ့ဒီနေရာမှာမနေချင်တော့ဘူးဆိုတော့ဒီ suicide ရthoughts ပေါ့နော် suicide attempt တွေပါဖြစ်လာနိုင်တာပေါ့
ကလေးတွေမှာဆိုးဝါးလုံးတဲ့အခြေအနေတွေကြုံနေရတာကြောင့်တာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်လက်မှတ်ရေးထိုးထားတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC ပြဋ္ဌာန်းချက်တွေနဲ့2019ခုနှစ်ဇူလိုင်လမှာပြဋ္ဌာန်းထားတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေနဲ့အညီလေးစားလိုက်နာကြဖို့ UNICEF ကတတိပေးထားပါတယ်အဲ့ဒီအခွင့်အရေးမှာကလေးတငယ်တွေအနေနဲ့ကာကွယ်ဆောင်ရှောက်မှုခံယူပိုင်ခွင့်ပါဝင်ဆောင်ရွက်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာချုပ်ဖော်ပြောဆိုခွင့်တို့ပါဝင်ပါတယ်။တရားဥပဒေနဲ့မညီရာမတရားဖန်ဆီးထိမ့်သိမ်းတာမိဘတွေနဲ့ဝေးကွာစရာမျိုးမလုပ်ဖို့လည်းပါဝင်ပါတယ်။ဒါပေမဲ့ဆဲအုပ်စုရဲ့လုပ်ရက်တွေဟာလူအခွင့်အရေးကိုမျက်ကွယ်ပြုပြီးဥပဒေမဲ့ညှို့နေသေးပါ။အကြံဖက်တက်ခွတာကြောင့်ပြင်ဆုံးသူ200ကျော်ရဲ့အထက်မှာအသက်ဆက်ရှင်နဲ့မပြည့်သေးတဲ့ကလေးအနည်းဆုံး10ရောက်လောက်ထိပါနေရကို DVB သတင်းဌာနရဲ့အတည်ပြုထုတ်ပြန်ချက်အရသိရပါတယ်။ဒါပေမဲ့လူငယ်တွေကတော့အာဏာရှင်တိုက်ထုတ်ရေးအတွက်လမ်းမော်ချွတ်နေသေးပါ။အသက်ဆက်ကွန်နည်းအရွယ်မောင်စိုးနိုင်မင်းကတော့မိဘဆွမပြူတာကြောင့်တငယ်ချင်းအိမ်မှာနေရင်အာဏာရှင်စန့်ကျင်ပွဲတွေမှာပါဝင်နေပါတယ်။အကြံဖတ်စစ်တပ်ဟာဆန္ဒပြလူစုကိုဖြိုခွင်းဖို့အတွက်အသက်သေးစေနိုင်တဲ့လက်နက်ခဲယံတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာဇက်တိုက်သုံးလာနေပါတယ
်။မတရားလူထားရဲ့ဒီစစ်အာဏာရှင်တွေတော့ကျွန်တော်လုံးဝလို့အားလုံးဝဆန့်ကျင်ပါတယ်။ဟောလုံးဝဒီကောင်တွေကဒီပြည်သူတွေလုံးဝအမျိုးမျိုးဒုက္ခပေးနေကြတယ်။ဟိုဒေါ်သစုကြီးပြန်လို့လာလို့ဒီကောင်တွေကိုဟိုလူလောက်ခွင့်ပေးမယ်ဆိုရင်ကျွန်တော်တို့ပြည်သူတွေကလုံးဝလောက်ခွင့်မပေးပါဘူး။ဟိုဂျန်ဆက်တွေရောဂျန်ဝိုင်းရောဂျန်အိတ်တွေရောအကုန်လုံးပူးပေါင်းပြီးတော့ပြန်လုံးမယ်လို့ကျွန်တော်ယုံကြည်ပါတယ်။
သူ့လိုအိမ်ကချုပ်ခွင့်မပေးလို့အိမ်ထဲနေရင်တည်င်းတွေသာကြီးနေရတာကြောင့်စိတ်အလိုမကျတာစိတ်ဖိစီးတာဖြစ်နေရတဲ့ဆဲကျော်တတ်တွေလည်းရှိပါတယ်စိတ်ကုထုံးပညာရှင်ဦးအောင်မင်းသိန်းကတော့ဆဲကျော်တတ်တွေရဲ့ပြင်းပြထက်သန်တဲ့စိတ်ကိုနားလည်လက်ခံပေးဖို့လိုတယ်လို့ယုံကြည်ပါတယ
်သူတို့ရဲ့ခံစားချက်ကိုကိုယ်ကနားလည်ပေးမယ်သူတို့တားမြစ်လို့မရအောင်ဆဲကျော်တတ်တာတော့လေအခုချိန်မှာဆဲကျော်တတ်တွေရဲ့အုံနောက်ကကြတော့သူက risk ကိုလိုချင်တယ် risk ကိုလိုရတာကြိုက်တယ်သူကကျွန်တော်တို့မှာမရှိရဲခေါ်ပါတယ်ရန်ရှိရဲပို့ပြီးတော့ဒီလိုမျိုးအပြင်ထွက်မယ်တိုက်ခိုက်မယ်ဒီထဲမှာပါကျင်တယ်ရှေ့ front row ကိုသွားမယ်ဆိုရက်စိတ်တည်ရှိရဲပေါ့အဲ့ဒီအချိန်မှာတားလို့မရတဲ့လူမျိုးဆိုလို့ရှိရင်နားဝင်အောင်ပြောပြမယ်သူ့ကိုနားလည်ပေးမယ်နောက်တစ်ခုခုဖြစ်လာမယ်ဆိုလို့ရှိရင်လုံခြုံစိတ်ချရတဲ့နေရာမျိုးကိုသွားနိုင်တယ်ဆိုရက် negotiation ပေါ့နော်အဲ့ဒီပုံစံမျိုးနဲ့သွားမယ်ဆိုရင်တော့ဒီကလေးအတွက်ကတော့ပို့ပြီးတော့လုံခြုံတဲ့စိတ်ဖြစ်လာမယ်။နောက်ဆုံးတစ်ခုခုဖြစ်ခဲ့ရင်တော့မှပဲသူဒီအိမ်ကိုပြန်လာမယ်။သူအတွက်လုံခြုံမှုရတဲ့အတွက်သူ့မှာကျတော့ပို့ပြီးတော့မှခွန်အားအဲ့လိုမျိုးအထောက်အပံ့မရတဲ့ကလေးကစားရင်ခွန်အားပူရတယ
်။အကျန်းဖတ်ဖြုတ်ခွင်းခံရတဲ့နေရာကကလေးငယ်တွေကိုအုတ်ထင်းသူကပြေးဖတ်ကြ။တယောက်တည်းမအိပ်ရဘူးဆိုရင်ကလေးနဲ့အတူတူအိပ်ပေးရနဲ့သူ့ခံစားချက်ကိုထုတ်ပြောစရာမျိုးလုပ်သင့်တယ်လို့သူကအကြံပေးပါတယ်။နောက်ထပ်အခွင့်အရေးရမယ်ဆိုရင်တော့ဆွေမျိုးမိတ်ဆွေအပေါင်းအသင်းတွေစီကိုတွန်းတင်ပေးရမျိုးကလည်းကလေးရဲ့ကြောက်လန့်စိတ်ကိုပြေပြောင်းစေနိုင်မှာဖြစ်ပါတယ်။ဖိုးထူးရဲ့အကျော်ကတော့ တရဲ့အကြံဖတ်လောက်ရက်တွေတူတူလေးရှိမှဖြစ်လာခဲ့ရင်မကာကွယ်နိုင်ပဲဖြစ်မှာကိုစိုးရိမ်နေရပါတယ်
။အခုသူတို့ကအဲဇင်းဆိုပြီးတော့ချိန်မရွေးရင်းစီလူတွေရဲ့အိမ်ထဲကိုဝင်ရောက်နိုင်တဲ့အခြေအနေရှိနေတယ်။ညီမတို့အိမ်မှာယောက်ျားသားမရှိဘူး။မိန်းမရင်းနဲ့ကလေးပဲရှိတဲ့အခြေအနေမှာဆိုတော့အခုခုဖြစ်လာခဲ့ရင်ကိုယ့်ကိုယ်နဲ့ကိုယ်ကကာကွယ်ရမယ်။ကလေးတော့လည်းကာကွယ်ပြီးမှသူ့ကိုမကာကွယ်ပြီးနိုင်မှာပေါ့။ဒုတိယကြီးအဲ့လိုစနက်တွေနဲ့တရားရင်းလာပြီးတာမှစစ်သေးတယ်ပြည့်ရဲ့ဆိုပြီးတော့အဲ့လိုဆက်ပြီးသွားတာမျိုးပေါ့လေအဲ့ဒီခုနေနေရှိမှအဲ့လိုဖြစ်မှာကအရင်ကဆုံးနေတယ်ပေါ့လေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကြီးနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်
။ပြည်သူရဲ့သွေးကြဆက်ကြတိုင်းဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့စစ်ကောင်းဆောင်တွေကိုအရေးယူနိုင်ရေးပို့ပြီးတော့ခိုင်မာလာစေတယ်လို့CRPH ပြောင်းစုလွှတ်တော်ကုစားပြုကော်မတီရဲ့ကုလထူးတန်ကမန်ဒေါက်တာဆဆာကပြောပါရယ်ဆက်နာသိင်းတဲ့နေ့သူလူမြောက်လာပုံအပါအဝင်မင်းမြန်ကန်အပြည့်စုံလို့မိုင်းရင်ချင်တိုင်းတင်ဆက်ထားပါရယ
်အခုဆိုရင်စစ်ကောင်စီကနေပြီးတော့ဒီဆန္ဒပြသူတွေကိုသူတို့ဖိနှိပ်တဲ့နေရာမှာတကယ်ကိုဟိုစစ်ပွဲတစ်ဖွဲ့ပေါ့နော်သူတို့တွေကတိုက်ခိုက်နေတယ်လက်နက်မဲ့လူတို့ကိုတိုက်ခိုက်နေရဲဆိုပြီးတော့နိုင်ငံတကာသတင်းတွေမှာလည်းအဲ့လိုဖော်ပြပါတယ်။နောက်ဒေါက်တာဆဆာကိုရိုင်းနဲ့ဒီဒါစစ်ကောင်စီကမြန်မာပြည်သူတွေကိုပေါ့နော်မြန်မာတနိုင်ငံလုံးကိုသူတို့စစ်ကြေညာလိုက်တဲ့သဘောပေါ့နော်လူတို့ကိုစပြီးသူတို့တိုက်ခတ်ပြီးတော့ဖိနှိပ်တဲ့အချိန်မှာပေါ့နော်ဆိုတော့အဲ့ဒီလိုအချိန်မှာလူတို့အနေနဲ့လေကိုကိုကိုခုခံကာွယ်ပိုင်ခွင့်ဆိုတာရှိတယ်ပေါ့နော်ဆိုတော့အခုဒီ CRPH ကလည်းဒီတရားဥပဒေနဲ့အညီလူလူကကိုကိုကိုဒီလိုအချိန်မှာခုခံကာွယ်ပိုင်ခွင့်ရှိရဲဆိုတော့ဟိုအခုမြန်မာပြည်သူတွေအနေနဲ့ပေါ့နော်ဘယ်လိုမျိုးဟိုခုခံကာွယ်ပိုင်ခွင့်ဆိုရဲအပေါ်မှာဘယ်လိုနားလည်လို့ရမလဲရှင
်အခုကတော့ဒီတရားမဝင်အာဏာသိမ်းရှိကောင်စီကမြန်မာပြည်သူလူထု54တအပေါ်မှာစစ်ကြေညာထားတာကတော့အမှန်ပါဒါတော့သူကအခုကဆိုတော့စစ်လက်နက်ကိုတို့ပြုတ်ပြီးတော့เนาะမြန်မာပြည်သူလူထုကိုတိုက်နေတာဖြစ်ပါတာပြီးတော့လဲကျွန်တော်တို့ဟာဒါတစ်ဖက်ကရှိမယ်ဆိုရင်ဒီမိုကရေစီအပေါ်စစ်ကြေညာတာဖြစ်ပါတယ်တစ်ဖက်ကရှိမယ်ဆိုရင်တရားမျှတမှုအပေါ်ကိုစစ်ကြေညာတာဖြစ်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်နိုင်ငံတော်တိစာဖောက်တာဖြစ်ပါတယ်တစ်ဖက်ကဆိုရင်နိုင်ငံတော်ကိုပုံကန်နေတာဖြစ်ပါတယ်ဆိုတော့တို့လုံးချက်ဒီအလုပ်ဟာတို့ဒီမြန်မာပြည်သူလူထုရဲ့ယာတူကြီးဖြစ်လာမယ်မြန်မာပြည်သူလူထုရဲ့ယာတူချင်းမြန်မာပြည်သူလူထုကိုအခြားဖက်ပြီးတော့နှိပ်စက်ပြီးတော့ညှိပနေဆိုတာကတော့မြန်မာတမိုင်းမှာမရှိခဲ့ပါဘူးသူတို့ပဲရှိပါတယ်။နော်အခုတော့ကျွန်တော်တို့လိုပေါ့တိုင်းတလဲနဲ့ကြိုင်တရားဆိုရင်လည်းကျွန်တော်တို့ကတကယ်တော့ဆိုတော့တိုင်းတလဲနဲ့ကြိုင်တရားမရှိရင်ဒီအာနာတိတ်ရှိကောင်စီတီကကျွန်တော်တိုင်းတတီကိုလူမျိုးတူတပ်ဖြတ်တာချာမှာပဲ။နော်ဒီတိုင်းတလဲနဲ့ကြိုင်တရားရှိလို့တာဒီနေ့အထိကျွန်တော်ကချင်းဒီချင်းမိုးစခိုင်ရှာချင်းအဲ့လိုရှိနေတာဖြစ်ပါလားဒါမဟုတ်ဘူးဒီတရားမွေအာနာတိတ်ရှိကောင်စီကတမိုက်တချောင်းသူတို့ဟာပဲဒါလူကိုဆုလိုက်ပြုလိုက်တတ်ခဲတာဖြစ်ပါလားဆိုတော့ကျွန်တော်တို့အနေနဲ့အခုကမြန်မာပြည်သူတို့ဟာလဲเนาะသူတို့ကလာတုခုပဲရှိတော့တယ်နဘတိကဘာတခုမှမလုပ်တဲ့လာပေါ့သူလည်းမတုံးပြဘူးဘာမှလည်းမလုပ်ဘူးနော်အဲ့လာကျွန်တော်ကတုတ်လို့တရားမဲ့အနေထားပေါ့နံပါတ်၁နံပါတ်၂ကကျွန်တော်တို့အနေနဲ့ကိုရရနော်ကိုပြာခုခါနိုင်ခွေးဆိုတာအခုကအမေရိကန်တို့မှဆိုရင်လဲ First Amendment ကသူတို့မှကိုကနော်ကားဒီတနာကိုပိုင်ဆိုင်နိုင်ခွေးပါဒါလဲကိုပြာကကွယ်နိုင်ဖို့ပေါ့ဆိုတော့ကျွန်ုပ်ကဒါ self defense ကိုတွားမဲ့လာကြောက်ပေါ့အဲ့ဒါလာကြောက်နှစ်ခုလာကြောက်တစ်ခုကဒ Before it's too late, you have to act. Aya now majakima lo aso pi lo European Union, America Suya, British Suya ne Asia ne ko le chano lo ta nai de phaya ne pyo nei par. Ho nei nga so lo chano Indonesia Suya mat tse Asia ne ko a lo chano pyo khat par. Di Myanmar Pitulu Thu di Asula apyu lai twi twen de anei tha phit ma be now so lo myar de chin ni phit ma be diplomatic solution to baro nya do la pyo yi do ma phit daw bu lo so lo aku chano lo di kula tamya ka lu ji ni ne le chano a myai so ne pi ba bi so lo ne le so lo ka blo ba phit phi di ta tama yi lo ka ko aku yi pe ya aw so de anitha ma aku a ya ti ni de di ta tama yi lo ka ka ma aw mi bu so yi do chano wa tacha yue chi sia la ma si bu ku ku ko So no good tai kind of ya to gane bureau. So no ha tana de peane bureau. No a go loose on bureau. So no ha pia kukaya many taro siku sipare. Taro so no ha mejigu yellow mama ao. Mejigu yai bureau mama talo. Tagaro pila meso daro. Tegabalule titatine. So no a kuwa suido. So no ha a bibisayagane bureau. To kuduba America suya. British suya ne. European. Union, ne, Asia, ne, Jodo, Teyo, ne, India, ne, Japan, ne, Jodo, Irinachi, ne, Alubo. Pupa, Biro, Dharma, Jodoka, Solusi, Gusha, Biro. Number 10, Targeted Suction. Biro, Jodoa, Coordinated Suction. Biro, Jodo, Tarpa Suction. Economically, Sipoy, ya, ye, you move. Nangai, ya, ye, you move. Tadigaro, Jodoa, Coordinated Pipido. International coalition and a yati bido, lopo shibara. Eddie Pibisaya nene, Nangayi yane, Tatamani yane, Maomi Busuido, Akuna Biotolo, Mejiku Yalu Mamadalo, Nama Pidu Tuzika Aku Sidipinami, Suragorozan of Yolobara.
Okay, so Koko Kugan Pinewin Sureni Amaro, Yaya Soluraga, ye. British colony Kitonga, da Bono, Taiwan, we get it to the Lule, Taiwan, we get it to the Yaya Lenders, Swabiro Bono, or Piamiro, Kugan Jasure, Ramu, Shiketalu, Kuni Tale, Elo Ponsamu, Kumashi, Yaya Lenaku, Swabiro, Piamiro, Kugan Amisure, and Etamu Yalare, and Chini Lashe.
A quarter, Nasetia, Nasetia Sule, Nasetia Susu, Roger, Luca, Elo, Daddy, Dutaudico, Kaiburo, Beroma. ตากูจนเราสุดาไม่เข้าบ่าวจนเรามานี่อยู่อะไรสิบปีตาพี่เนาะกูว่าโดรนสุดาแล้วลูเมลี่เนาะกบามาน้าสู้ปอลูเมลี่ดีไม่ใช่สิบาร์ดีน้าสู้ดีอุมาปออาซาบาจานังงานเนี่ยอเมริกาในงานเนี่ยน้าสู้ดีซีเมปีกูจีเมสุยเอริซีเมปีมาที่แกน้าสุดาดีเพื่อก้าสุดาโดรนไม่ใช่บุที่เพื่อก้าสุดาเอาใช่มาดีเนาะเลนเนจีดีเวสุยเอสุดา ดรอนตัวใหญ่เนี่ยกูใช้ได้หรอเช็คชีเนตตัวเจ้าตัวกูตัวใหญ่ไปเลยสุดาดีเคมาจนว่าด้าดีตัวเช่าดีบาริกายพี่รอซีเบกูไต่เมฆให้มาหัวรอบูจนว่าเลยดิเนียมาเซตเวดีไม่ใช่สิทธาปิดาพี่ไปเลยด้ารอด้าพี่ด้าจนว่าดรอนไต่ไปดีพี่ไหนเนี่ยด้าเลยจนว่าด้าซีมีกูตัวมาบ่กูว่าเคปิลุงเงี้ยดีไปเลยจนเรื่องซีซีสุดาก้าน้าสู้ปอเคปิลุงเงี้ยสุดาโก di sikau si hale under estimate mi aba bu uma bo no chu lo ke chi ma so yin lu nge ri ya ta tei jo si ni de ke chi ma so yin le thu le tu bo chi ma so yin le thu ni tu bo chu tai ta ri a lo taw paung lai yin di lu yi ka se tei jo si ni de no lu nge ri bo thu ni tu be ya ko do ma le do chu lo di myanmar nai nga ta khu lu ko chi me so yin le ta ka tu chao tu chao ta paung ka nga tei jo si ni de chao tei ni pa phit ni de ตะเพกก็ชื่อเหมือนเลยดิตําดอแท้มาจรุตะคู่ตีถาพวกก็ดิมิ่งออนไลน์เนี่ยอป้องปาฤอกูไม่ฉิ่นหน้าได้เลยอัญญายสิเดตากูไม่ติดบ่าวดิจรุอานาเตยสิกาวสิเลตะซุษาโกไม่ใช้ได้หลูดิสิตาแท้มาอัญญายสิเดหลูก้าวนี่อัญญายสิเดตรุกก็เลยดิ5เตยนี่ป่ามาตรุหลูอีแท้ก็เลย4เตยจ่อก็รอจรุเพกกูปาลามาเวปาลามาเวไม่ปาลุเลยไม่ผิดบ่าวอุ้มมาบูชุอเส้นเนี่ยจรุเพกกูเวลาอีดอตุกู ကျွန်တော်လက်နဲ့နဲ့ဘာနဲ့လာရတော့ကျွန်တော်သူ့ကိုအခုဘုံကြီးပေါ့ဘုံချုံမှုကြီးပေါ့အဲ့လို promotion တွေပေးမယ်ဆိုတော့ဒါ strategy တွေအများကြီးပြတတ်ပါဒါတော့ကျွန်တော်အများကြီးအသေးစိတ်တော့ပြောနေဆရာမလို့ပါဘူးဒါပေမဲ့လည်းအဲ့လိုအခြေအနေမရောက်ဒီမှာကျွန်တော်ကလောလောဆယ်ဒီတာတမာနီကိုပဲကျွန်တော်ကအခြေပေးနေတယ်တာတမာနီအောင်မီဖို့ပေါ့ဒါကြောင့်မလို့ကျွန်တော်ကအာဆီယံနဲ့ကိုစကားပြောနေတာဖြစ်ပါတယ်ဆိုတော့အာဆီယံကနေပြီတော့မြန်မာပြည်သူလူထုတွေလက်ခံနိုင်တဲ့ဆန်နရီယိုတစ်ခုကိုဖာတိစေချင်တယ်တစ်ခုပဲရှိတယ်ချက်ချင်းဒီအနာသိရှိကောင်စီကမိခုံးခုံးနေတဲ့လက်နေတဲ့အလုပ်ကိုမြန်မာနိုင်ငံလာမပေါ်အလုပ်ဝနေပြီတော့ချက်ချင်းယူသိပေးရမယ်နံပါတ်နဲ့ဖာစီတာနဲ့ခေါင်းဆောင်အမေတော်အောင်ဆန်းစုကြည်နဲ့လူသမတားနဲ့သမတားစီနဲ့ကျွန်တော်တို့အားလုံးကိုချက်ချလို့ပေးရမယ် unconditionally ပြီးမှသူတို့ကဒီအာနာသိရှိကောင်စီကနေဘရောချက်ချင်းမကြဘဲနဲ့ဒီရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကိုသူတို့ကအာနာလွှဲပေးရမယ်ဘရောဒီ Federal Democracy မျိုးကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ကရည်ဆွဲခါမှာဒီ2000ဖွဲ့စည်းပုံကိုဖျက်သိမ်းဖို့သဘောတူရပါလိမ့်မယ်ဒါဒီမရှိပဲနဲ့တော့သူတို့ကဘက်တော့အခါမှနောက်ဆုံးမှမဟုတ်တော့ဘက်တော့အခါမှဘယ် proposal မှဒါကိုတော့လက်ခံနိုင်မဲ့အနေထားတော့မရှိပါဘူးဒါကြောင့်မလို့ကျွန်တော်ကကုလောလောဆယ်ကတော့ဒီ diplomatic နဲ့အခုနောက်လို့ပေါ့နော်နိုင်ငံရေးအရာကိုဖြေရှင်းနေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ပြီးတော့ဒါတော့ဆက်ဆံနဲ့ပတ်သက်ပြီးတော့ဒီနေပြည်တော်ကနေပြီးတော့နော်ဒီဆရာနာတိန်းတဲ့အချိန်မှာဟိုဒေါက်တာဆက်ဆာကဟိုတက္ကစီသမားအယောင်ပေါ့နော်ဟိုဟာစောင့်ပြီးတော့ပေါ့နော်ဟိုထရက်သွားခဲ့ရတယ်ထွက်ပြေးခဲ့ရတယ်ဆိုတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်တုံးကနေပြည်တော်မှာလုတ်တဲ့စစ်ကောင်စီရဲ့တရင်စာရှင်းလင်းပွဲမှာသူတို့ကလည်းပြောပါပါတယ်ဒီဟာကိုပေါ့နော်သူတို့ဒီဒေါက်တာဆဆဆိုတာဘယ်သူလဲဆိုတာနဲ့ပတ်သက်လို့သူတို့ကတုံ့ပြန်ဖြေကြားတဲ့ခါမှာပေါ့နော်အဲ့တော့သူတို့လည်းတိကျမသိဘူးပေါ့လေအဲ့လိုမျိုးပေါ့ဒေါက်တာဆဆကဒီ CNN မှာပြောတဲ့ story ကိုပဲသူတို့သိရတယ်ပေါ့အဲ့လိုသိရတဲ့အရာဒေါက်တာဆဆပေါ့လေဟိုစိတ်ကူးရင်ဓမ္မတူလို့တော့သူတို့မြင်နေဆိုပြီးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတရင်စာရှင်းလင်းပွဲမှာပြောသွားပါတယ်ဆိုတော့ဒီပေါ်မှာဒေါက်တာဆဆဘယ်လိုတုံ့ပြန်မလဲရှင်
သူတို့ကတော့ကျွန်တော်ထင်တာကဘာမှမသိဘူးလို့ထင်ပါတယ်ကျွန်တော်အကြောင်းလဲမသိတယ်လို့မြန်မာနိုင်ငံအကြောင်းလဲသိမသိဘူးထင်တယ်ခုနစာသားပြတဲ့လူတွေကျွန်တော်လဲမသိဘူးထင်တယ်ကျွန်တော်ထင်တာကဒီအောက်ချီမှာတတ်မတော်လူကြီးတချို့ကပေါ့နော်သူတို့ကဒီသူတို့ရဲ့လူကြီးဒီပေါ့အခုနဇုံမီထွန်းတို့မိငောင်လှိုင်တို့ကိုသူတို့ကကောက်ကောက်သတိမပေးဘူးထင်တယ်သတိအမှန်ကကိုမပေးဘူးထင်တယ်ဆိုတော့ကျွန်တော်တို့တကဘာလောကဖြစ်နေတဲ့ဥစ္စာကအကုန်လုံးလဲတည်တယ်။နောက်အမေရိကတောင်မှစတော့အကြောက်ကိုတည်ပြီလေ။ဗြိတိရှားဒိုဝီမီတာစုတောင်မှစတော့အကြောက်ကိုတည်ပြီလေ။အဲသူတို့ကနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုပြီးတော့တရားမဝင်နော်။ဒါကိုစတော့အကြောက်ကိုမတည်ဘဲနဲ့နေတာကလည်းတစ်ဖက်ကဆိုပြီးတော့သူတို့အစ်စ်သားကိုဘယ်အစ်စ်သားမှစစ်တယ်ဆိုတာဒါဖော်ပြပါလေ။နော်တစ်ဖက်ကပြောမယ်ဆိုပေါ့။ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်အဲ့မှာသတိစာဆေးလေးပွဲမှာပါတဲ့ဒီလူတွေလူတွေပေါ့နော်ဒါကျွန်တော်အကြောင်းကိုသူတို့ကစိတ်ကြီးဓမ္မတရားအဖြစ်နဲ့သိထားတယ်ဆိုတော့ဒါလည်းကောက်ပါတယ်သူတို့ကကျွန်တော်အကြောင်းကိုတည်တယ်သူတို့ကတော့ဒါပြောချင်တာကတော့သူတို့မှာ information တိတ်မရှိဘူးဆိုတာပါပေါ့နော်ဆိုတော့နောက်ဆုံးနဲ့ပြောမယ်ဆိုတော့ကျွန်တော်အနေနဲ့အဲ့လိုဟာမျိုးကတော့တုတ်ပြဆရာလက်မလို့တလို့တို့ပြဖို့လဲတာတော့မထိုက်တာဘူးလို့ထင်ပါတယ
်ဒီမှာတို့သိချင်တာကတော့ဒီဒေါက်တာဆဆာနေနဲ့ဒီဆရာနာတိန်းတဲ့အချိန်မှာပေါ့နော်တကယ်ကိုနေပြည်တော်ရောက်နေတယ်အဲ့ဒီအချိန်ကနေပြီးတော့လေဟိုဘေးလွတ်ရအောင်ထွက်သွားရတဲ့အချိန်ဒီပေါ့နော်အဲ့ဒီဒေါက်တာဆဆာနေနဲ့ကအရင်ပေါ့နော်ဆရာနာမတိန်းခင်ဟိုမြန်မာနိုင်ငံကြီးခေါင်းဆောင်ဒီဒေါက်ဆန်းစုကြည်ပါဝင်အခြားဒီအစိုးရခေါင်းဆောင်နေနဲ့ပေါ့နော်ဒေါက်တာဆဆာအဲ့လိုကျိုးထိဆက်လောက်ကင်ခဲ့ရတယ်နောက်ဆွေးနွေးပြောဆိုရတဲ့အချိန်ပေါ့နော်ဒီဆရာနာတိမ့်မဲ့နေ့မှာမတိုင်ခင်လေးအဲ့လိုဖြစ်ခဲ့ရတဲ့အချိန်ကြီးပြောပြလို့ရမှာရှင
်ဒါတော့သိစေရတော့ပြောတာလဲမကောက်သလိုပေါ့နော်ကျွန်တော်အနည်းအဆဆုံးလို့ပြောမယ်ဆိုတော့ကျွန်တော်ကနေပြီးတော့မှဒီဇန်နဝါရီလဆိုတော့ရှိနေပါပြီဆိုတော့ကျွန်တော်တို့ဒီဖေဖော်ဝါရီလဆိုတော့အစိုးရဖွဲ့တော့မယ်လွှတ်တော်လဲတက်တော့မယ်ဆိုတော့ကျွန်တော်အနေနဲ့ကားရဲမှာလဲကျွန်တော်နိုင်ငံတော်တိုက်ပီခါနဲ့တမဒကြီးနဲ့ဒုတမဒကြီးတို့နဲ့ဆွေးနွေးထားတဲ့အပိုင်းတွေလည်းရှိတယ်เนาะဒါဟာလဲရွေးကောက်ပွဲဂါလာကရက်ကပေါ့ကျွန်တော်ဟာရွေးကောက်ပွဲမှာမန်နေဂျာတယောက် NLD ရဲ့ရွေးကောက်ပွဲမန်နေဂျာ campaign manager မန်နေဂျာတယောက်ဖြစ်နေတဲ့အမြ ထို့တူပြစ်ချိပင်းနဲ့တိုင်းသားတွေမှာတော့ကျွန်တော်လည်းတတ်နိုင်တဲ့မြန်မာနဲ့ဒီ national politics ကိုပြောခဲ့တယ်ဆိုတော့အောင်မြင်မှုလည်းရလာခဲ့တယ်ဒါတော့ချိပင်းနဲ့မှာဆိုတော့ကျွန်တော်တို့တရားမှာ90%ရခိုင်နှုတ်က NLD ပဲအောက်သွားပါတယ်ဆိုတော့ဒါကြောင့်လို့ပါလဲအချို့နေအကြောင်းရှိတယ်ဒါကြောင့်မလို့ကျွန်တော်ကအဲ့ဒီမှာဟိုပီထောင်စုဆိုရမှာကျွန်တော်လည်းဒီပါဝင်နိုင်မဲ့နေရာတွေရှိတယ်ဒါမှာကျွန်တော်ကအဲ့မှာလာဖို့ရအတွက်အဲ့လိုနဲ့ကျွန်တော်တော့တမနာယိုကနေပြီးတော့ကျွန်တော်ဟာအဲ့လိုချိန်ဆက်ရှိတယ်ဒါကြောင့်မလို့ကျွန်တော်ကနေပြီးတော့မရောက်နိုင်တာဖြစ်ပါတယ်ဆိုတော့အဲ့လိုနဲ့ကျွန်တော်ဟာနည်းနည်းအဲ့ဒီဖေဗူလာတည့်ရက်မတိုင်ခင်မှာကတော့အချိန်တွေကတိမာတာကတော့အားလုံးလည်းပြီးတဲ့အတိုင်းပဲပေါ့နော်ဒီဘက်ကအာနာတေးရှိကောင်စီကနေပြီးတော့သူတို့ကပြည်စီထားတာအများကြီးလာတယ်မျိုးမျိုးနဲ့ဒီထုတ်ပြန်စင်ညာချက်ကိုကလည်းနေတိုက်သူတော့ထုတ်နေတာဖြစ်နေအလောက်ထိထုတ်ပြန်စင်ညာချက်ထုတ်တာလည်းကျွန်တော်တကားမှမကြဘူးဘူးနော်တွေးလည်းမတွေးဘူးဘူးဆိုတော့သူတို့ကအဲ့လိုနဲ့ထုတ်ပြန်စင်ညာချက်ကိုထုတ်ပြီးတော့နောက်ဆုံးကြတော့သူတို့ကခုနလိုပေါ့အမေတော်စုနဲ့ဒီသူတို့ဖက်ကအရာရှိပေါ့နော်သူတို့ပုတ်လာပြီးတော့တွေးအမေတော်စုဖက်နေပြီးတော့လည်းအဲ့လိုဆွေးနွေးဖို့ရအတွက်ရှိလာတယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့တောက်ဆုပ်ချက်တွေကဘတော့အခါမှသူတို့အမေတော်စားစုစီတော်လကောင် NLD လူကြီးတွေတော်လကောင်တမတာတော်လကောင်တမတာတော်လကောင်သူတို့ရဲ့တောက်ဆုပ်ချက်တွေကလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးနံပါတ်1เนาะဒီမဲကိုပြရည်တွက်ပါနံပါတ်2ဒီเนาะဟိုဘာလဲ UEC ကိုဖြတ်ပါဆိုတော့နံပါတ်3အစွတ်တော်ကိုမခေါ်နဲ့ဟုတ်ဒါတွေကတကယ်ဆိုတော့ကလေးတွေသွားကစားတယ်လို့ဖြစ်နေတာလေကျွန်တော်တို့အနေနဲ့ဒါတွေကဘာမှအချို့အကြောင်းမရှိပဲနဲ့ဆွတ်တော်ကိုခေါ်ဆရာအကြောင်းလည်းမရှိတယ်လို့အချို့အကြောင်းခိုင်လို့တဲ့အထောက်အထားမရှိပဲနဲ့မက်ဒီကိုပြာရည်တွက်တာလည်းအသေးပဲမရှိတယ်လို့ထိုနည်းတူပေါ့အချို့အကြောင်းမရှိပဲနဲ့ခိုင်လို့တဲ့အထောက်အထားမရှိပဲနဲ့အခုနောက်တော့ဒီရွေးကောက်ပွဲကော်မရှင်ကိုဖျက်သိမ်းတာဒါမျိုးကလောကမဖြစ်တဲ့ဥစ္စာဆိုတာတော့ကော်မဆက်ဖြစ်နေဆိုတော့အဲ့လိုတိမာလာတော့ OB ကျွန်တော်ဖေဗူလာတရက်နဲ့ရောက်လာတယ်ကျွန်တော်မနေ့ပိုင်းမှာကျွန်တော်လည်းအိယာထလာတယ်အိယာထလာတော့ကျွန်တော်မိုဘိုင်းဖုန်းလည်းတည်သွားတယ်မရှိတော့နော် TV လည်းတည်သွားတယ်မရှိတော့ဟာကျွန်တော်လည်းကြည့်ပြီးတော့ဘာမှလည်းမရှိတော့ဟာအောက်သွားတယ်ကျွန်တော်လည်းအချက်ချင်းပဲအဲ့လိုပေါ့သမဏယုကတချို့လူကြီး top 8တွေနဲ့ဖုန်းခေါ်တဲ့အခါမှာညနေပိုင်းမှာပေါ့အဲ့လိုအာနာတိတ်မှုတွေဖြစ်နေဆိုတာလည်းကျွန်တော်လည်းသိလာတာပေါ့တကယ်တော့ဆိုတော့မနေ့ကလေးကတချို့လူတော့တီးပြီးသွားပြီဒါပေမဲ့ကျွန်တော်ကအခါတက်မှာပဲအဲ့ဒီအချိန်မှာဆင်းနေတဲ့အချိန်မှာဖြစ်တယ်ဆိုတော့ဘာမှလည်းအဲ့လောက်အထိကိုမတီးလာဘူးအားအောင်ဖို့တော့ဒါပေမဲ့အပီဖက်ကိုကြည့်လိုက်တော့တမတော်သားတွေရဲ့စီလနဲ့တွေတော့အမှောက်တွေပဲအများကြီးတွေ့ရပါတယ်အားအောင်တယ်ဆိုတော့ဒါကတော့ဟုတ်ပြီအာနာတိတ်မှုဖြစ်သွားပြီဆိုတော့တော့တေးချလာတယ်ဆိုတော့အဲ့လိုပဲသူတို့ကနေပြီးတော့ကျွန်တော်အချာပေးထားတာဘာပဲဖြစ်ဖြစ်နေပြီးတော့ချက်ချက်ထွက်သွားပါဆိုတဲ့ဥစ္စာတွေရှိလာတဲ့အခါကျတော့ကျွန်တော်လည်းအဲ့ချိန်မှာဘယ်သူမှလည်းမထွက်ရဘူးမတွားရဘူးအချိန်တွေဖြစ်နေတဲ့အတွက်ကြောင့်နောက်ဆုံးကျတော့ကျွန်တော်တို့တက္ကစီတမကိုခေါ်တော့တယောက်နှစ်ယောက်ကိုခေါ်နေသူတို့ကလည်းမတွားချင်ဘူးပေါ့နော်နောက်ဆုံးကျတော့ကျွန်တော်ကိုယ်တိုင်လည်းတယောက်နဲ့အဲ့လိုဆက်သွယ်ပြီးတော့ဘလို့ပဲဖြစ်ဖြစ်ကျွန်တော်ဟာနဲ့ကျွန်တော်အဲ့လိုနဲ့ဟိုတက္ကစီတမလို့ပေါ့နော်ထိုက်ပြီးတော့ဘာမှလည်းမပါဘဲနဲ့အဲ့လို check gate တွေပါလေအမြဲသူတို့တက်တတ်တယ်ဆိုတော့အဲ့လိုထွက်သွားတာကိုပဲကျွန်တော်ဖော်ပြတာဖြစ်ပါတယ်အဲ့လိုနဲ့ကျွန်တော်က3ရက်3ညလောက်ခီးကိုပတ်တာပေါ့နော်အဲ့လိုနဲ့ကျွန်တော်ဟာနည်းနည်းလူချိုတဲ့နေရာကိုရောက်ရှိလာတာဖြစ်ပါတယ
်လူထုဘက်ကလည်းဟိုဘလို့ပဲဖြစ်ဖြစ်ဒီလောက်တနက်တွေနဲ့ပြစ်ခတ်ပြီးတော့ဟိုနှိမ်နေနေတဲ့ခြားကသူတို့ကဘယ်တော့မှသူတို့နောက်မဆုတ်ဘူးဆိုရဲသူတို့ရဲ့ပေါ့နော်အဓိကတော့ဆရာနာရုပ်သိမ်းရေးအတွက်သူတို့ကဟိုပြက်ပြက်သားသားပဲသူတို့စန့်ကျင်သွားမယ်ဆိုရဲသူတို့ရဲ့တန်ိဋ္ဌံခိုင်မာမှုကိုလည်းတွေ့ရတယ်ဆိုတော့တစ်ဖက်မှာလည်းစစ်တပ်ဘက်ကလည်းအပြက်ကိုဖိနှိပ်မယ်ဆိုရဲအနေအထားမျိုးရှိနေတော့ဟိုလူထုဘက်ကနေပြီးတော့ပေါ့နော်ဒီခြေနေတွေကိုဘယ်လောက်ထိသူတို့တောက်ခံနိုင်ဖို့ရှိမလဲရှင်အချိန်ဘယ်လောက်ထိကြာမလဲရှင
်ဒါကတော့ဒီအာနာသိရှိကောင်စီရဲ့နိုင်ပေါ်မှာမူတည်တယ်သူတို့ကဆက်လက်ပြီးတော့အခြေဆွဲပြီးတော့ဒီလိုသွားနေတော့တစ်ဖက်ကပြောမယ်ဆိုရင်တော့သူတို့ကဒီအာနာကိုလူထုကိုပြမပိတ်မချစ်ရတော့เนาะဒါကတော့အခြေဆွဲလေလေသူတို့ကနာကျင်မှုလည်းဖြစ်လေလေဖြစ်မှာပေါ့တစ်ဖက်ကပြောမယ်ဆိုရင်လဲစီအာနာတိတ်ကောင်စီကလည်းတိထဖို့ကကဘာမှာသူတို့လိုအာနာစီဒီကရှိခဲ့ပါတယ်เนาะအခုတစ်ဖက်ကပြောမယ်ဆိုရင်အခြားဖက်ဓမ္မကိုပြောမယ်ဆိုရင် Osama bin Laden. Osama bin Laden ko belo asau tak khat le tu bwa ma so da ro ming aw lai le da ti phut lo ba de. Thon ni tu be chano do di Amu Gaddafi Libya nai nga ka Anasi Gaddafi ha le tu ko belo ne naw so tu bwa ko asau tak khat le so da le ming aw lai ne tu apaw pa de a lo ti tha phut lo ba de. Tony to be Chenodo, Iraq Nangama, Saddam Hussein Sudal, Anasi the Ababe, to Anasi Hale, Kunal, a chap headed to the Ababe, to Ale below the Dwatale, Joseph Pido, Iraq Pidulu to Sema, not the Keda Gule, Alo Tipida Pipale. Dari Gule, Cheno, Pisicina, or Ming Alhaine, two Bau Bari Hale, Saddam Hussein, a Chowdi, Usami Biladen, a Chowdi, Gaddafi Chowdi, go teach up Yalila Sicina. So, the money we have to do is to do it. But we have to do it. We have to do justice. We have to do it. We have to do it. We have to do it. We have to do justice. We have to do it. 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 We Turuga now must be near the Lu Anaku, Sele Sokai Pido, Leneko Akubro Tony Do, Jonuye, Jonuye, Mahabuhakaro, Bet the Miao Haine, to a Baupa Aluko, Papido, Elo Nejoduha, Justice Go, Miamananga, Dwet, Miamapidu, Dwet, once for all, the Kaluda, Deluka, or the Lupo Ijibar.
Jesuitimare, Dadasa.
Jesuva, Jesuva.
ပြည်ရေး American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အ email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ@voanews.com ကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ email လိပ်စာကိုရေးပို့လိုက်ပါ email လိပ်စာကိုတိကျနှောက်အောင်ရေးပို့လိုက်ဖို့တော့မမေ့ပါနဲ့နော်နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတယ် email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ radio ရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေတရင်ခုနှစ်ပတ်လောက်ရှိလာချိန်မှာပဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုတွေအရှိန်မြှင့်လာနေတာကြောင့်နောက်ထပ်တေဆုံးမှုတွေလည်းရှိနေပါတယ်။နေပြည်တော်မှာစနေနေ့ကဆန္ဒပြတွေကိုမြေအီယိုဘုံတွေဖြစ်စစ်တွေနဲ့ပြစ်ခတ်နေတာကြောင့် ကစင်ကရထပ်ပြီးခဲ့ကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ကပင်နဲ့ထိခိုက်တေဆုံးသူရှိမရှိမသိရသေးပါဘူး။အသံဘုံတွေရဘာကြီးတွေနဲ့သာမကခြေအစ်စ်တွေနဲ့ပါပြစ်ခတ်ဖြိုခွင်းခံရတဲ့ရန်ကုန်မြို့မှာတော့စနေနေ့ကလေးဦးတဲ့မင်းနဲ့တေဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တောင်ဝင်းအပါဝင်မြို့နယ်တချို့မှာတော့လမ်းပြင်မှာရပ်ထားတဲ့ကားတွေကိုဘူဒိုဆာတွေ
ပေါ်မှာလုံခြုံရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေကြောင့်အခုချိန်ထိတည်ဆုံးသူဖြစ်ဒီပြုတ်နိုင်သူ၂၄၀ခုနှစ်ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကိုယ်ညီဆောင်ဆောင်ရေးအသင်း AAPB ကပြောပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့စနေနေ့ကရန်ကုန်မြို့မှာလူ၄ဦးတည်ဆုံးခဲ့တာပါဝင်နိုင်ငံတော်ကဆန္ဒပြပေါ်ရမှာနောက်ထပ်ထိခိုက်တည်ကြမှုတွေလည်းတိုးလာခဲ့တာပါစစ်တပ်နဲ့ရဲတပ်ဖွဲ့ကလမ်းပေါ်ကဆန္ဒပြဒူရဲနဲ့မကပဲ ရက်ွက်တွေတဲကိုပါဝင်ရောက်ဖြစ်ခတ်တာတွေလည်းရှိနေတယ်လို့မြို့ကန်တွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအကြမ်းဖက်အာဏာဖီဆန်နဲ့စီရင်လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကတိုးမြှင့်ပြီးဖိအားပေးနေပါတယ်။မန္တလေးမှာဆိုရင်လည်းစီရင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရထားပို့ဆောင်ရေးဝန်ထမ်းတွေကိုဝန်ထမ်းအင်အားတွေကနေတနင်္လာနေ့နောက်ဆုံး သောတာရှင်ပေါင်းဘေးရန်နဲ့မျိုးမျိုးကရှင်ဝေခံကြပါပြီ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဆင်းရဲသက်ပါ This program